Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာသောရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ26ရက်တောက်ကြနေ9:20နာရီ20မိနစ်အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိန်းကြီးထိုက်နေအတူညင်ညာပြည့်သွားမှာပါ။မြေထဲပင်လယ်ကမ်းရိုးတန်းကဟိုတယ်တစ်ခုအနီးမှာအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူ20ဦးထက်မနည်းသေဆုံးသွားတာ။နောက်အိန္ဒိယအနောက်ပိုင်းဂူဂျရက်ပြည်နယ်မှာရေကြီးတာကြောင့်လူပေါင်း34ဦးသေဆုံးခဲ့တာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်နန်းလဖိုင်
။ဟုတ်ကဲ့ပါ။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေတို့ကိုကျော်လွန်ပြီးလွှတ်တော်နိုင်ငံကသူရဦးရွှေမန်းကမနေ့ကပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမဲခွေးဆုံးဖြတ်ရမှာကိုယ်တိုင်ပါဝင်မယ်ပေးခဲ့ပါတယ်ဒါနဲ့ပတ်သက်လို့တရားလွတ်တော်ရှင်တွေတူဖြစ်တဲ့ဦးလာချုံကအခုလိုတုံးသက်ပြောဆိုသွားပါတယ
်ဟုတ်ကဲ့လို့နေတဲ့အချိန်မှာသူကမဲပေးပုံမဲပေးနည်းကိုပဲသူကနော်စီကန်းနဲ့ပြတ်ထန်းထားတဲ့ဥပဒေနဲ့ညီညွတ်ဖို့သူကစောင့်ကြပ်ဖို့တာဝန်ရှိတယ်မဲချင်းတူနေတယ်မဲကအဆုံး
ဒီနောက်မှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုရေးရာဌာနခွဲကမှတည်ထားတဲ့အင်္ဂလိပ်စာသင်တန်းကျောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မသိညီထိုက်တို့ကကြီးညာပေးကြပါမှာရှင်
။မြေထဲပင်လယ်ကမ်းရိုးတန်းကဟိုတယ်တစ်ခုအနီးနားမှာအကြမ်းဖက်သမားတွေတိုက်ခိုက်တာကြောင့်လူ28ဦးထက်မနည်းသေဆုံးသွားတယ်လို့တူနီရှားအာဏာပိုင်တွေကပြောပါတယ်။ဆူစီမြို့မှာရှိတဲ့ Imperial Mahaba Hotel အနီးကမ်းခြေမှာတနက်သမားတွေကပစ်ခတ်ခဲ့တာလို့ပြည်ထောင်ဝင်ကြီးဌာနအရာရှိတွေကပြောပါတယ်။အဲဒီကမ်းခြေဟာဥရောပနဲ့အာဖရိကမြောက်ပိုင်းနိုင်ငံတွေကလာရောက်လည်ပတ်သူတွေကြားလူကြိုက်များတဲ့နေရာလည်းဖြစ်ပါတယ်။ဒီအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုပေါ်လုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းပြီးမှပဲသေဆုံးသူတွေတဲ့တနက်သမားအနည်းဆုံးတဦးပါဝင်တယ်လို့သတင်းတွေမှာဖော်ပြပါတယ်။အသေးစိတ်အချက်အလက်တွေကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။မလာတွင် Tunis မြို့ကဘာဒူပြတိုက်ကိုအစ္စလာမ်စစ်သေးကြတနက်သမားတွေကဝင်ရောက်ပစ်ခတ်တာကြောင့်နိုင်ငံသားကဘာလဲခီးတဲ့အဖွဲ့တစ်ဖွဲ့တည်ဆုံပြီးချိန်ကလေးကတူနီရှားမှာလုံခြုံရေးတိုးမြင့်ထားတာပါအဲ့ဒီပြတိုက်ကိုတိုက်ခိုက်မှုဟာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးတိုက်ခိုက်မှုတစ်ခုလည်းဖြစ်ပါတယ်ဒီတော့အတွင်းကူဝေးမြို့တော်ကပလီတစ်ခုကိုဘုံခွဲတိုက်ခိုက်တာမှာလူ10ဦးထက်မနည်းတည်ဆုံသွားပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြတွေကပြောပါတယ်အဲ့ဒီစစ်သွေးကြတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့Natch Province လို့သူတို့ဘာသာအမည်ပေးထားတဲ့အဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာလို့ပြောဆိုပြီးတောက်ကြနေဝိပုစီတောင်းသူတွေကြားမှာဒီဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြင်သစ်နိုင်ငံတောင်ပိုင်းကအမေရိကန်ပိုင်းဆက်ရုပ်တစ်ခုကိုအကြမ်းဖက်ဖောက်ခွဲတိုက်ခိုက်ခဲ့သူလို့သံသယရှိသူတို့ကိုဖမ်းဆီးထားပြီးဖြစ်တဲ့အကြောင်းပြင်သစ်သမ္မတ François Hollande ကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူတအူးသေဆုံးခဲ့ပါတယ်ပြင်သစ်အရှေ့တောင်ပိုင်းလွိုင်းပြုတ်စင်ချေဘုံမှာရှိတဲ့ဆက်ယုံမှာတိုက်ခိုက်မှုဖြစ်ခဲ့တာပါအာရဗ်ဘာသာစကားနဲ့ရေးထားတဲ့အလံဒါမှမဟုတ်စာတန်းနဲ့အတူလူတယောက်ရဲ့ဦးခေါင်းကိုဆက်ယုံဂိတ်တကားဝါမှာချိတ်ဆွဲထားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်ဒါဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာယုံမှတရားရှိစရာမလိုဘူးလို့သမ္မတအော်လန်ကပြောပါတယ်ဘရက်ဆဲမှာကျင်းပနေတဲ့ဥရောပသမဂ္ဂထိပ်သီးစည်းဝေးပွဲကနေမထွက်ခွာမီသမ္မတကအခုလိုပြောခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးအသေးစိတ်ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မနေ့10နာရီလောက်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းလူ2ဦးနဲ့ထက်မနည်းဒဏ်ရာရခဲ့တယ်လို့သမ္မတကပြောပါတယ်တခြားဆက်ယုံလုပ်သားတွေကတော့ကဲတင်နိုင်ခဲ့ပြီးဆက်ယုံဝင်းကျင်မှာလုံခြုံရေးတိုးမြင့်ထားတယ်လို့လည်းသူကပြောပါတယ်လွိုင်းမြို့တောင်ဘက်ကစိန့်ကာတင်ဖာလာဘေယာမြို့ငယ်လေးမှာရှိတဲ့ဒီဆက်ယုံဝင်းကိုအကျန်းဖက်သမားတဦးထက်မနည်းကကားနဲ့ဝင်တိုက်ပြီးဖောက်ခွဲခဲ့တာပါတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့တစ်ချိန်တည်းမှာပြင်သစ်နိုင်ငံသားတွေအနေနဲ့စီစီလုံးလုံးရှိကြဖို့သမ္မတအော်လန်ကတိုက်တွန်းထားပါတယ်ရှင
်ဆိုမာလီယာတောင်ပိုင်းလီဂိုမျိုးကအာဖရိကသမဂ္ဂတပ်ဖွဲ့အခြေစိုက်စခန်းကိုအယ်ရှာဘတ်စစ်သေးကြတွေဝင်ရောက်တိုက်ခိုက်ခဲ့တာမှာအာဖရိကပူးပေါင်းတပ်ဖွဲ့ဝင်50ကျော်တို့ကိုတပ်ဖြတ်ခဲ့တယ်လို့အယ်ရှာဘတ်စစ်သေးကြအဖွဲ့ပြောခွင့်ရကပြောပါတယ်အာဖရိကပူပေါင်းတပ်ဖွဲ့ဝင်တွေအတော်များများထိခိုက်ကြဆုံးခဲ့တယ်ဆိုတာကို Lower Shabella ဒေသအုပ်ချုပ်ရေးမှူးကအတည်ပြုပါတယ်ဝင်ရောက်တိုက်ခိုက်ခဲ့ကြတဲ့ El Shabab တိုက်ခိုက်ရေးသမားတွေလည်းဒါဇင်နဲ့ချီးပြီးတည်ဆုံးခဲ့ကြတယ်လို့လည်းအုပ်ချုပ်ရေးမှူးက VOA Somali ဌာနကိုပြောပါတယ်စစ်သွေးကြတွေကဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားဒဇင်နဲ့ဒီအခြေစိုက်စခန်းရဲ့အဓိကဝင်ပေါက်စီကိုအချိန်နဲ့မောင်းဝင်လာပြီးတဲ့နောက်အခြေစိုက်စခန်းကိုစီမံခန့်ခွဲနေတဲ့ဘာရန်ဒီတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့တာဖြစ်တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဒီလိုစတင်တိုက်ခိုက်ပြီးတဲ့နောက်နာယီတော်ကြတဲ့အထိအခြေစိုက်စခန်းမှာနှစ်ဖက်တို့ကြားတိုက်ခိုက်ခဲ့ကြပါတယ်။ဒီတိုက်ခိုက်မှုတွင်မှာအသေးခံဘုံခွဲသမား15ဦးတို့ကအသေးခံဘုံခွဲခဲ့တယ်လို့လည်း ဆိုမာလီယာနိုင်ငံလိုဝါရှဘဲလာဒေတာအုပ်ချုပ်ရေးမှူးကပြောပါရယ်နောက်ထပ်စစ်သည်ကြော်တွေဝင်ရောက်တိုက်ခိုက်မဲ့အရေးကိုလည်းဒါဂျမောင်းများစွာသောအာဖရိကတပ်မကတပ်သားတွေကစိုးရိမ်နေကြပါရယ်ခင်ဗျာ
ခတ်ထိုက်ခိုက်ရေးသမားတွေထိမ့်ချုပ်ထားတဲ့ဆီးရီးယားနိုင်ငံကိုဗန်နီမြို့ကထိုးစစ်အတွင်းအစ္စလာမ်ရဲ့အစွန်းရောက် ISIS တို့ကအနည်းဆုံးအရသာ146ဦးတို့ကိုတတ်ဖြတ်ခဲ့တယ်လို့ပြည်ပခါစောင့်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံနဲ့နယ်စပ်မြို့ကိုဗန်နီမြို့အနီးမှာ ISIS စစ်သွေးကြတို့ကကတ်တိုက်ခိုက်ရေးတပ်သားအသွင်ဆောင်ပြီးကားဘုံးဖောက်ခွဲခဲ့တဲ့ဂျာသာဘရီနဲ့မနက်ပိုင်းမှာတိုက်ခိုက်မှုတွေစတင်ခဲ့တာပါ။တောက်ချန်ရဲ့အစောပိုင်းအထိကိုဆက်ပြီးတိုက်ခိုက်ခဲ့ကြတယ်လို့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အကြီးအကဲရာမီအက်ဗဒဲရာဟန်က VOA ကိုပြောပါတယ်။ ISIS တို့ကကိုဘာနီမြို့ထဲက103နေရာကိုထိုးပေါက်ခဲ့ပြီးတစားကန်တွေလည်းဖမ်းထားတယ်လို့ယူဆရတဲ့အကြောင်းသူကပြောပါတယ်။တိုက်ခိုက်မှုအတွင်း ISIS စစ်သွေးကြတွေဒါဇင်နဲ့ချီတည်ဆုံခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်ကစခဲ့တဲ့စီးရီးယားနိုင်ငံကပြည်ပခါတွေတင်ဒီဒီချိန်ကတော့ဒုတိယအကြိမ်မြောက်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုကြီးလည်းဖြစ်တယ်လို့ဗြိတိန်ခြေဆိုင်အဖွဲ့ကပြောပါတယ်ရှင်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနေညဘက်သတင်းများကို VOE ကနေဆက်လက်ကြီးညာနေပါတယ်။ American ပြည်ထောင်စု Federal ဆွေးရဝန်ထမ်းတွေရဲ့ကိုယ်ရေးအချက်လက်တွေကို online ကနေ cyber တိုက်ခိုက်မှုလုပ်ပြီးခိုးယူတဲ့နောက်ွယ်မှာတရုတ်နိုင်ငံပါဝင်တယ်လို့သံသယရှိကြောင်း American ထိပ်တန်းထောက်လိုင်းကြီးကတူကမနေ့ကပြောဆိုလိုက်ပါတယ်။ cyber တိုက်ခိုက်မှုနဲ့ပတ်သက်လို့အမျိုးသားထောက်လိုင်းရေးအဖွဲ့ညွှန်ကြားရေးမှူး James Clapper အနေနဲ့အခုလိုပြောကြားလိုက်တာဟာ American ထိပ်တန်းတာဝန်ရှိသူတယောက်အနေနဲ့တရုတ်နိုင်ငံပေါ်ပထမဆုံးအကြိမ်ဓာတ်ရိုက်ဆက်ဆွဲပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံအနေနဲ့တော်တော်ခက်လုပ်ခဲ့ရတယ်လို့ Washington မှာပြုလုပ်တဲ့ထောက်လိုင်းဆိုင်ရာ CEO အတွင်း Mr. Clapper ကပြောဆိုခဲ့ပါတယ်။American ဆိုရအနေနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အချိန်ထဲမှာ Mr. Clapper ရဲ့ပြောဆိုမှုနဲ့ပတ်သက်ပြီးသူ့ရဲ့ယုံကလည်းအဲ့ဒီလိုပြောဆိုခဲ့တယ်ဆိုတာမှန်ကန်ကြောင်းအတည်ပြုပေးခဲ့ပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာသွေးလွန်ထုတ်ကွေးရောဂါကူးစက်ခံရသူအရေအတွက် 8,000 ကျော်ကနေ 9,000 လောက်အထိရှိလာပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းလူပေါင်း 40 လောက်သေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါရတယ်။ချင်းကနေတဆင့်သွေးလွန်ထုတ်ကွေးရောဂါကူးစက်ခံရမှုကိုအသက် 15 နှစ်အောက်ကလေးငယ်တွေမှာအများဆုံးတွေ့ရပြီးအထူးသဖြင့်အသက် 3 နှစ်နဲ့ 6 နှစ်အရွယ်ကလေးတွေမှာအဖြစ်များတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းအခုအခါလူကြီးတချို့မှာပါဒီသွေးလွန်ထုတ်ကွေးရောဂါဖြစ်ပွားတာကိုတွေ့လာရတာကြောင့်ဒါဟာအသက်အရွယ်မရွေးရာသီမရွေးဖြစ်ပွားနိုင်တယ်ဆိုတာကိုသတိထားဖို့ကျန်းမာရေးအရာရှိတို့ကသတိပေးပြောဆိုနေတာဖြစ်ပါတယ်။ချင်းပေါင်းများတဲ့ဒေသတချို့မှာနေထိုင်တဲ့အသက်3နှစ်ကနေ15နှစ်အရွယ်ကလေးတွေမှာဒီရောဂါဖြစ်နိုင်ခြေပိုများပြီးလူကြီးတွေမှာတော့ရောဂါဖြစ်ပွားမှုနှုန်းနေပြီးသေဆုံးမှုလည်းသိမရှိဘူးလို့ကလေးတငယ်ရောဂါတားဆီးရေးနဲ့ထိ ंछ ုပ်ရေးကျွမ်းကျင်သူဦးစိုးဝင်းကပြောပါတယ်။ကမ္ဘာအပူပိုင်းဒေသနဲ့အဲ့ဒီအနီးအနားဝန်းကျင်ဒေသတွေမှာနေထိုင်တဲ့လူပေါင်းသန်း90ကနေ100ကျားလူဦးရေတို့ဟာနှစ်စဉ်နှစ်တိုင်းချင်းကတဆင့်ကူးစက်တဲ့ဒီသွေးလွန်ထုတ်ကွေးရောဂါကူးစက်မှုကိုရင်ဆိုင်နေကြရတာဖြစ်ပါတယ်ရှင
်။အိန္ဒိယနောက်ပိုင်းဂူဂျာရက်ပြည်နယ်ရေကြီးမှုမှာတော့ဒီအမ်လီခရိုင်အခြေအနေအဆိုးရွားဆုံးဖြစ်ပြီးလူပေါင်း34ဦးတို့သေဆုံးခဲ့ပါတယ်။ဂူဂျာရက်ပြည်နယ်ဆောရက်စထရာဒေသမှာမုတ်တမှုအလွန်ကျွံရွာသွန်းတာကြောင့်မြေနေဒေသတွေမှာရေကြီးရေလျှံမှုတွေကြုံတွေ့နေရတာဖြစ်ပါတယ်။အမ်ရီလီခရိုင်တွင်းကဘက်ဆာရာမြို့မှာဆိုရင်မနေ့ကမိုးရေချိန်28လက်မထိရွာသွန်းခဲ့တာကြောင့်ရေကြီးရေရှမ်းခဲ့တာမှာအိမ်တွေဈေးဆန်တွေပျက်စီးခဲ့တယ်လို့လျှက်စစ်မီးတွေလည်းပြတ်တောက်ခဲ့ပါတယ်။တံတားတွေပြိုကျလို့လမ်းမဆက်သွယ်ရေးလည်းပြတ်တောက်သွားပါတယ်။ဘာဂါဆရာမြို့မှာလျှက်စစ်မီးနဲ့မိုဘိုင်းဆက်သွယ်ရေးပြတ်တောက်သွားတာနာရီ30ကျော်ရှိနေပြီဖြစ်ပြီးအခြေခံရိက္ခာဖြစ်တဲ့ရေနဲ့နွားတို့လည်းပြက်လက်နေတာကြောင့်ဒေသခံတွေကအတော်လေးခက်ခဲရှာဖွေနေရပါတယ်။ရေကြီးတာကြောင့်မြို့ကလုံးဝပျက်စီးနေပြီးအာဏာပိုင်တွေဘက်ကအကူအညီမရဘူးလို့လည်းဒေသခံတွေကပြောပါတယ်။မနေ့ကတော့ဂူဂျာရက်ပြည်နယ်ဝန်ကြီးချုပ်ကခရိုင်တာဝန်ခံတွေနဲ့တွေ့ဆုံပြီးကဲဆယ်အင်းနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအချိန်မြင့်လှုပ်ဆောင်ကြဖို့အမိန့်ပေးထားပါရယ်လျှက်စစ်မီးမကြခင်ပြန်ရမယ်လို့ပြည်နယ်ဝန်ကြီးချုပ်ကအာမခံပြောကြားပြီးရေကြီးမှုတန်ခံရသူတွေကိုယာနှုန်းပြည့်ရောချေးပေးမယ်လို့လည်းကြေညာခဲ့ပါရယ်ကဲဆယ်အင်းနဲ့ကူညီပေးရေးလုပ်ငန်းတွေကိုပြည်နယ်အစိုးရကကြေကြေပြန့်ပြန့်လှုပ်ဆောင်နေပါရယ်အိန္ဒိယလေးရက်နဲ့အမျိုးသားသဘာဝဘေးဒဏ်ကဲဆယ်တုံ့ပြန်ရေးအဖွဲ့ဝင်တွေကလည်းလူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနေကြပါရယ်ခင်ဗျာ
ဥရောပအနေနဲ့ရင်ဆိုင်နေရတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့ပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့ဥရောပသမ္မတခေါင်းဆောင်တွေဘရက်ဆဲမှာချင်းပါနေတဲ့ထိပ်သီးညီလာခံအတွင်းအခြေအတင်ဆွေးနွေးနေကြပါတယ်။ဥရောပသမ္မတအဖွဲ့ဝင် Greece နဲ့ Italy နိုင်ငံတို့ဟာဒီရွှေပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာကိုအဓိကရင်ဆိုင်နေရတဲ့နိုင်ငံတွေဖြစ်ပြီးထောင်နဲ့ချီတဲ့လှေစည်းပြေးဒုက္ခသည်တွေကိုအပတ်စဉ်ကဲ့တင်နေကြရတာဖြစ်ပါတယ်။စီရဲမွဲတေမှုနဲ့စစ်ပွဲတွေရဲ့ဒဏ်ကနေလွတ်မြောက်အောင်အာဖရိကမြောက်ပိုင်းနဲ့အရှေ့အလယ်ပိုင်းဒေသကနေထွက်ပြေးလာတဲ့ဒီလှေစည်းဒုက္ခသည်တွေကိုနှစ်နိုင်ငံနဲ့ဆက်အညီမြေထဲပင်လယ်ကနေကယ်တင်ခဲ့ရတာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငီထိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်။American အစိုးရရဲ့2014လူအခွင့်ရေးအစီရင်ခံစာမှာကမ္ဘာတစ်ဝှမ်းမှာအဓိကဖြစ်နေတဲ့ပြဿနာတွေအဖြစ်အကြမ်းဖက်အဖွဲ့တွေ၊ပြည်ပခန့်တွေတိုးလာတာ၊အကျဉ်ဖြတ်ချစားမှုတွေနဲ့အစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းချက်တွေကိုအဓိကမြေမောင်းထိုးပြခဲ့ပါတယ်။ဒါပေမဲ့လည်းတိုးတက်မှုချို့လည်းရှိရဆိုတဲ့အကြောင်း American နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြာပတ်ပတိနေ့ကထုတ်ပြန်ခဲ့တဲ့နှစ်စဉ်အစီရင်ခံစာနဲ့ပတ်သက်ပြီး VOA သတင်းချောင်း Mary Alice Salinas ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့မနန္ဒာချန်းကဆက်ပြောပြပါမယ်ရှင်။
IS လို့အစွန်ရောက်ဖွဲ့တွေပေါ်ထွက်လာတာအီဂျစ်နိုင်ငံလိုတိုင်းပြည်တွေမှာသဘောထားကွဲလဲသူတွေပေါ်အစိုးရရဲ့နှိပ်ကွပ်မှုတွေနဲ့ယူကရိန်းနိုင်ငံရှေ့ပိုင်းမှာပဋိပက္ခတွေကြီးထွားလာတာတွေကြောင့်2014ခုနှစ်ဟာလူ့အခွင့်ရေးအတွက်ကြမ်းတမ်းတဲ့နှစ်တစ်နှစ်ဖြစ်ခဲ့ရတယ်လို့အစိုးရခန်းစာထုတ်ပြန်ရမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်
The message at the heart of these reports
ဒီစီရင်ခံစာမှာအဓိကပေးချင်တဲ့သတင်းစကားကနိုင်ငံသားတွေအနေနဲ့ရသင့်ရလိုက်တဲ့အခွင့်အရေးနဲ့လွတ်လပ်မှုတွေကိုအပြည့်အဝရရှိခံစားနိုင်ဖို့တိုင်းပြည်တွေမှာအကောင်းဆုံးဘယ်လိုကြိုးပမ်းကြသလဲဆိုတာပဲဖြစ်ပါတယ်
။ Syria နဲ့ Iran နိုင်ငံတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေလူသားချင်းစာနာထောက်ထားကူညီရမယ့်ပြဿနာတွေနဲ့လူတွေတန်းနဲ့ချီနေရဆွခွာထွက်ပြေးကြရတာတွေအတွက်လည်း IS အဖွဲ့နဲ့တခြားအစွန်းရောက်တွေကိုအစီရင်ခံစာကအပြစ်တင်ထားပါတယ်။အာဖရိကမှာဆိုရင်တော့အစိုးရရဲ့အကျင့်ပြတ်ချစားမှုနဲ့ညံပြင်းတဲ့အုပ်ချုပ်မှုတွေကြောင့်ဘိုကိုဟာရမ်နဲ့အယ်ရှာဘတ်လိုအဖွဲ့တွေအတွက်ခြေကုပ်ရအောင်ဖန်တီးပေးသလိုဖြစ်နေတယ်လို့လည်းအပြစ်တင်ထားပါတ
ယ်။ Trust in government is lost
အစိုးရဘောယုံကြည်မှုဆုံးရှုံးသွားတဲ့အခါတခြားအန္တရာယ်များတဲ့အဖွဲ့တွေကနေရာယူဖို့အမြဲတမ်းကြိုးစားတတ်ကြပါလိမ့်မယ်။
ဥရောပမှာတော့ရုရှားနိုင်ငံအနေနဲ့သတင်းမီဒီယာအရက်ဖက်လူမှုအဖွဲ့တွေနဲ့တိုက်ခန့်တွေရဲ့အသံတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကိုလည်းရည်ညွှန်းဖော်ပြထားပါတယ်။အာရှမှာတော့တရုတ်နဲ့ထိုင်းနိုင်ငံတို့မှပြည်သူလူထုရဲ့အခွင့်အရေးတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးလက်တင်အမေရိကမှာတော့ဗင်နီဇွဲလားနိုင်ငံမှာအစိုးရပေါ်ဝေဖန်သူတွေကိုနှောက်ယှက်တာဖမ်းဆီးထောင်ချတာတွေရှိနေတယ်လို့လည်းထောက်ပြထားပါတယ်။အီရန်၊အီရီထရီးယား၊အီသီယိုးပီးယားနဲ့ sorry အာရေဗျလိုတခြားအစိုးရတွေကတော့စာနယ်ဇင်းသမားတွေ၊ဘလော့ဂါတွေနဲ့အကြမ်းဖက်အစိုးရပေါ်ဝေဖန်သူတွေကိုပြစ်မှတ်ထားနှိမ်နင်းမှုတွေရှိတယ်လို့ဆွဆွဲခဲ့ပါတယ်။အပြောင်းလဲတွေလှုပ်ဆောင်မှုကြိုးပမ်းနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကိုဟန်တာခံရတာတွေရှိပေမဲ့လည်းတိုးတက်တဲ့လက္ခဏာတွေလည်းတွေ့ရတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မယ်လီနော့စကီကလည်း
to many authoritarian governments
အာဏာရှင်စနစ်အစိုးရအတော်များများအတွက်ချင်းချောက်မှုဖြစ်နေတယ်လို့စိတ်တက်ကြစရာလည်းကောင်းပါတယ်။ရုရှားတရုတ်နဲ့အဇာဘိုင်ဂျန်တို့အီသီယိုးပီးယားတို့လိုအစိုးရတွေရဲ့ဟန်တားမှုတွေရှိနေတယ်ဆိုတာကျွန်တော်တို့သတိရနေဖို့လိုပါတယ်။ဒီလိုတက်ကြွသူတွေရဲ့လှုပ်ရှားမှုတွေဟာအင်မတန်မှထိရောက်တယ်လို့ဒီလိုလှုပ်ရက်တွေဟာကမ္ဘာကြီးကိုဒီမိုကရေစီလွတ်လပ်ခွင့်တွေကိုပိုပြီးလေးစားအောင်လဲတွန်းအားပေးပါတယ်။
American ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ထဲလူမျိုးရေးအခြေခံနဲ့ပြည်ပခန့်တွေနဲ့မတည်ငြိမ်မှုတွေလိုပြဿနာတွေရှိခဲ့တာကိုလည်းဝန်ကြီးကယ်ရီကအတိအမှတ်ပြုပြောဆိုသွားပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ကဆာရာမော်ဂန်ကလည်း
Because it's such an honest assessment it's actually
ဟာအင်မတန်မှယုံတာတဲ့အကဲဖြတ်ချက်ဖြစ်တယ်လို့တကယ့်ကိုကြီးမားတဲ့တိုင်းတာမှုတစ်ခုကရိယာတစ်ခုဖြစ်တာကြောင့်အပြင်ကလူတွေအနေနဲ့ရောအစိုးရတာဝန်ရှိသူတွေပါသူတို့ရဲ့မူဝါဒတွေကိုရေးဆွဲရမှာကြီးစုလေးလာပြီးတာဝန်ရှိတဲ့သူတွေအပေါ်မှာလည်းလိုအပ်တယ်လို့ဆောင်ရွက်နိုင်ပါလိမ့်မယ်
ပြဿနာတွေဖြစ်နေတဲ့တချို့ဒေသတွေမှာကောင်းမွန်တဲ့လူ့ခွင့်ရေးတွေရရှိလာစေနိုင်တဲ့အပြောင်းလဲတွေကိုဖန်တီးဖို့တွန်းအားပေးနိုင်တဲ့မျှော်လင့်ချက်ဖြစ်နေလဲဝန်ကြီးကယ်ရီကပြောဆိုသွားကြောင်းပါရှင်
။မန္တန်ဒါချန်ပြောပြသွားတာပါ။ VOA ကလည်းတောက်ကြနဲ့ညာဘက်သတင်းတွေကိုတင်ပြပေးနေပါရရှင်။အခုတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွတ်တော်ဆိုင်ရာဥပဒေတို့ကိုကျော်လွန်ပြီးလွတ်တော်နာရကသူရဦးရှိမန်းကမနေ့ကပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမဲခွဲဆုံးဖြတ်ရာမှာကိုယ်တိုင်မဲဝင်ပေးခဲ့ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရာရောပြည်ထောင်စုလွတ်တော်ဤဥပဒေအရာကိုလုတ်ပိုင်ခွင့်အနေနဲ့ဥပဒေမှာပေးထားတာမရှိပါဘူး။ဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လိုတဲ့စံတားအလျောက်မဲပေးခဲ့တာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကတုံ့တက်လျက်ရှိပါတယ်။ VOA သတင်းချောက်မမေခာသတင်းပေးပို့ထားပါရရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းလေးဥပဒေပြုရေးအခန်းအပိုက်86ခအရာပြည်ထောင်စုလွှတ်တော်အစည်းအဝေးများမှာမဲခွဲဆုံးဖြတ်သည့်ကိစ္စရပ်များ၌ပြည်ထောင်စုလွှတ်တော်နာယကသို့မဟုတ်နာယကတာဝန်ထမ်းဆောင်နေတဲ့ဒုတိယနာယကတို့သည်ဆန္ဒမဲမပေးရထောက်ခံဆန္ဒမဲနဲ့ကန့်ကွက်ဆန္ဒမဲအရေးအတွက်ချင်းတူညီနေတဲ့ကိစ္စရပ်တွင်သာအနိုင်မဲပေးရမည်လို့ပါရှိထားပါတယ်။ဒီလိုဖော်ပြထားတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှင်နေဦးကိုနီကအခုလိုသုံးသပ်ပြောဆိုလိုက်ပါတယ
်။ကိစ္စတစ်ခုခုနဲ့ပတ်သက်ပြီးမဲခွဲရင်နာယကအနေနဲ့မဲပေးလို့မရဘူးမဲမပေးရဘူး။ဒါပေမဲ့တကယ်လို့ဆုတ်ဖြတ်ချက်ဟာမဲဆန္ဒအရေးအတွက်ဟိုဘက်ဒီဘက်ထောက်ခံမဲနဲ့ကန့်ကွက်မဲအရေးအတွက်တူနေလို့ရှိရင်တိုင်ဖြစ်တယ်လို့ခေါ်တာပေါ့ဗျာ။ဟိုဘက်ဒီဘက်အရေးအတွက်တူနေအဲ့ဒီလိုအခါမျိုးမှာသူကအနိုင်မဲကိုဘယ်ဘက်ကရက်မရုံဆိုတဲ့ဟာကိုသူကအဆုတ်ဖြတ်ပေးရတယ်။အဲ့တော့ကျွန်တော်အင်္ဂလိပ်လိုဆိုရင်ဒါ casting vote လို့ခေါ်တယ်။
ဒီပြင်ပြည်အောင်စုလွှတ်တော်ဆိုင်ရာဥပဒေရဲ့ပိုက်24မှာလဲလွှတ်တော်အစည်းအဝေးများတွင်မဲခွဲဆုံးဖြတ်သည့်ကိစ္စရပ်များ၌နာယကသို့မဟုတ်နာယကတာဝန်ထမ်းဆောင်နေသည့်ဒုတိယနာယကများသည့်ဆန္ဒမဲမပေးရထောက်ခံဆန္ဒမဲနှင့်ကန့်ကွက်ဆန္ဒမဲအရေးအတွက်ချင်းတူညီနေသည့်ကိစ္စရပ်တွင်သာအနိုင်မဲပေးရမည်လို့ဖော်ပြပါရှိထားပြန်ပါတယ်။ဒါနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေတဲ့ဦးဖြစ်တဲ့ဦးလထွန်းကတော့အခုလိုသုံးသပ်ပြောဆိုထားပါတယ
်။ဒါကဒီလိုပြဋ္ဌာန်းထားပေမဲ့ဒီဟာကဒီလိုဘောပါလို့ပြောဖို့ဒါကတမန်အဖြစ်ကတော့ပြောနိုင်ပြောလို့ရတယ်ပြောနိုင်တယ်ဒါပေမဲ့ဒါကိုဥပဒေရဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့အတိတ်ပဲဖွင့်ဆိုဖော်ထုတ်မှဒါကတရားဝင်ဖြစ်သွားမယ
်လွှတ်တော်နာယကအနေနဲ့မဲမပေးပါကကန့်ကွက်မဲဖြစ်သွားမှာဆိုတဲ့အတွက်အခုလိုမဲပေးခြင်းဖြစ်တယ်လို့လွှတ်တော်နာယကဦးတူရာရွှေမန်းကရှင်းလင်းပြောကြားခဲ့ကြောင်းအဲ့ဒီနေ့ကတက်ရောက်ခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကပြောပါတယ
်သူတွေကသူ့ကိုထောက်ပြပါတယ်မဲပေးခွင့်ရှိမရှိလို့မေးပါတယ်တဲ့ဘာပြောလဲဆိုတော့ဒါကမဲမပေးရင်automatic ဒါကကန့်ကွက်မဲဖြစ်သွားတယ်တဲ့ရှားနေစရာမရှိဘူးတဲ့ထောက်ခံကန့်ကွက်ဒါပဲရှိတဲ့အတွက်ကြောင့်မဲမပေးတဲ့လူရဲ့မဲဟာအလိုနေကန့်ကွက်မဲဖြစ်တယ်သူကဒါကိုမကန့်ကွက်တဲ့ကြောင့်ဒါကိုမဲပေးပြီးဖြစ်တယ်လို့သူရှင်းသွားတာပဲ
ကျမရဲ့အချိန်လေးကြောင့်ပြီးခဲ့တဲ့ဂျွန်လ22ရက်နေ့တည်းကခွင့်ယူထားခဲ့ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်သင်ငန်းကျောင်းမဲဆန္ဒနယ်ကဦးသိန်းညွန့်ကတော့ကိုတိုင်းမမြင်တွေ့ခဲ့ရတဲ့ကိစ္စအတွေအပေါ်မှာဘာမှတ်ချက်မှမပေးလို့ဘူးလို့သူကပြောပါတယ်ဒါပေမဲ့လက်တွေ့မှာလွတ်တော်နာယကတွေအနေနဲ့နာယကနေရအပြင်လွတ်တော်အမတ်နေရမှာပါလှုပ်ဆောင်ခွင့်ရရှိနေတာတွေရှိတယ်လို့သူကအခုလို့ပြောပါတယ
်လွတ်တော်ဥပဒေအနေနဲ့မဟုတ်ဘူးပေါ့သူမဲဆန္ဒနယ်ကူစားပြုတဲ့လွတ်တော်ကူစားတဲ့အနေနဲ့အဆိုဖြစ်တန်တင်ခဲ့ပြီးတော့လွတ်တော်ကအစီအပြုပြတာကိုလည်းကျွန်တော်သိဘူးတယ်လေအဲ့တော့လွတ်တော်ဥပဒေတွေအများကြီးတော့နှစ်ခုလုပ်လို့ရတဲ့သဘောဖြစ်နေတာပါလွတ်တော်ဥပဒေခန်းကဏ္ဍလည်းလုပ်လို့ရတယ်လွတ်တော်ကူစားတဲ့ခန်းကဏ္ဍလည်းလုပ်လို့ရတယ်တရားခုနလွတ်တော်ဥပဒေအနေနဲ့လုပ်လို့မရပါဘူးတော့လွတ်တော်ကူစားတဲ့အဖြစ်မဲပေးတာပေါ့ဒါလည်းကျွန်တော်တို့ကစဉ်းစားရမှာပေါ့
ဖွဲ့စည်းပုံအခြေခံတစ်ခုလုံးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံသားတဦးအနေနဲ့လွှတ်တော်နိုင်ငံကမှမဲပေးခွင့်ရှိတဲ့ကြောင်းလက်တွေ့မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအနေနဲ့လွှတ်တော်နိုင်ငံကလှုပ်ဆောင်ခြင်းသာဖြစ်ကြောင်းလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပြည်ထောင်စုလွှတ်တော်ဆိုင်ရာဥပဒေတို့မှဖော်ပြပါရှိထားတဲ့ဥပဒေတွေဟာတာမန်ဥပဒေပြုရေးအတွက်တော်ဥက္ကဋ္ဌအနေနဲ့ဆောင်ရွက်တဲ့အချက်ပေါ်မှာကြီးညွှန်းထားတာဖြစ်တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကခုလို့သုံးသပ်ပါတယ
်နိုင်ငံတို့ရဲ့အခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ပတ်သက်တဲ့ကဏ္ဍမျိုးမှာမေးမပေးရဘူးလို့ပါသလားမတူဘူးတော့ပုံမှန်320ကျုံနဲ့430ကျုံနဲ့တွားနေပြီကျွန်တော်တို့အခြေခံဥပဒေပြင်ဆင်တဲ့အခန်းနဲ့တွားနေတာကိုနော်တာမန်နော်သူကိုယ်တိုင်နော် judge လို့ရတယ်တာမန်ဥပဒေတခုမဟုတ်ပြနေပြည်ထောင်စုတွက်တော်ကိုယ်စီစုစုပေါင်း55000ခန့်ကိုကျော်လို့တတ်မှတ်တဲ့ကာလမှာသူမေးပေးဖို့လိုမလို့တက်ခံထားတာရှိသလားမရှိရင်သူမေးပေးပတ်ခွင့်ရှိရမှာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အာဏာရကြန့်ခိုင်ရေးပါတီကပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းလာတဲ့အပေါ်မှာမနေ့ကလွှတ်တော်တွင်မဲခွဲဆုံးဖြတ်ခဲ့တာပါဒီလိုမဲခွဲဆုံးဖြတ်ခဲ့တာမှာအဓိကကျတဲ့အချက်တွေပြင်ဆင်ဖို့အတွက်လုံလောက်တဲ့ထောက်ခံမှုမရရှိခဲ့ပါဘူ
းမမေခပြောပြသွားတာပါအခုတော့အခြေခံအလုပ်သမားတွေရဲ့အနိုင်ဆုံးလစာအခြေအနေတွေကိုနားဆင်ရမှာပါမြန်မာနိုင်ငံကအခြေခံအလုပ်သမားတွေရဲ့အနိုင်ဆုံးလောက်ခလစာတက်မှတ်ရေးကိစ္စမှာတရက်4000နီးပါသတ်မှတ်ပေးနိုင်ဖို့အတွက်အနိုင်ဆုံးလောက်ခလစာသတ်မှတ်ရေးအလုတ်သမားကော်မတီကကြားဝင်ညှိနှိုင်းပေးခဲ့ပြီးဖြစ်ပါတယ်။အခုလာမယ့်ရက်ပိုင်းအတွင်းအစိုးရကအတည်ပြုပေးရင်တော့အလုတ်သမားရေးဝန်ကြီးဌာနကတရားဝင်ကြေညာမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဒီသတင်းတရက်ထဲ2ရက်ကြာကျင်းပတဲ့အနိုင်ဆုံးလောက်ခလစာသတ်မှတ်ရေးညှိနှိုင်းဆွေးနွေးပွဲတွေအပြီးအခုလိုဖြစ်ပေါ်လာတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုငယ်ဝင်းအောင်ကတင်ပြပါမယ်ရှင်။
အင်းဒီချင်းအာဆီယံနိုင်ငံတွေမှာလိုပဲမြန်မာနိုင်ငံမှာလည်းအလူသမားတွေရဲ့အနေဆုံးလောက်ခလာစာကိုတတ်မှတ်နိုင်ဖို့အလူသမားအဖွဲ့အစည်းတွေရောအလူသမားတွေကိုယ်တိုင်ကပါဆန္ဒပြတောင်းဆိုမှုတွေတောက်လျှောက်စုလို့ရှိလာခဲ့ကြတာပါ အဲ့ဒီအခြေအနေတွေကနေအခုတော့လူသမားတွေရဲ့အနေဆုံးအခြေခံလုခလာစာကိုသတ်မှတ်နိုင်ဖို့အစိုးရကုသလေတွေအလုရှင်အလူသမားကုသလေတွေကဇွန်လ24 25နေ့ဒီမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်ဆုံးမှာတော့အနေဆုံးလုခလာစာသတ်မှတ်ရေးအမျိုးသားကော်မတီကအနေဆုံးလုခလာစာအဖြစ်တရက်ကိုကျပ်4000နီးပါးသတ်မှတ်ပေးနိုင်ခဲ့တယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့သမရရဲ့စီးပွားရေးအကြံပေးဖို့ကိုဦးစောဦးကပြောပါတယ်
ဒီအလုရှင်အလုသမားဖက်ဖက်ဆုံးအဆိုပြုနှုံးသားတွေကိုကျွန်တော်တို့ကြားနာပြီးတော့ဒီနှုံးသားတစ်ခုကိုကျွန်တော်တို့သဘောတူညီမှုရယူခဲ့တာဖြစ်ပါတယ်ဒီအလုသမားခေါင်းဆောင်တွေကြားမှာကတော့တပန်နဲ့ထွက်လာပါတယ်တို့အ ਨੇ ဆုံးတစ်နေ့ကို4000ကျပ်နှုံးရမှာကျင်းနိုင်နေဆိုပြီးကျွန်တော်တို့ထွက်လာပါတယ်ဒီနေရာမှာအလုရှင်ညာဘက်ကကျန်တဲ့တိုင်းဒေသကြီးဒီနယ်ပြည်ပြည်ကခုနအလုသမားတွေတင်ပြတဲ့ဒီနှုံးကိုလို့ပင်ဟန်ကြီးရှိတယ်ဆိုတဲ့အကြောင်းပြောပါတယ်ခင်ဗျာ။ဒီခုပဲကျွန်တော်တို့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့သူသူချင်းဒီအထည်ချုပ်အင်းရဲ့ကိုယ်စားတော်တော်များများကတော့သူတို့တက်ကြတော့ပထမဆော့ဆော့ချင်းကတော့1500ဒေပင်းဟန်နဲ့1500နဲ့စတယ်ဆိုရင်တော့တိတ်ပြီးတော့ဟိုနည်းလွန်းကြည့်တယ်။ပြန်ပြီးတော့တို့ပြပါဆိုပြီးကျွန်တော်တို့ဝိုင်းညှိကြတဲ့အခါမှာနောက်ဆုံးမိမှာတော့2500နဲ့သူတို့ဘက်ကအစိုးပြချက်ကိုပြင်ဆင်ခဲ့ပါတယ်ခင်ဗျာ။အဲတော့2500နဲ့4000ကျားမှာကျွန်တော်တို့အတူကိုကျွန်တော်တို့ဖြတ်ပြီးမှုရပါဗျာ
။အ
ဲခန့်ကြီးတဲ့အခါမှာသူ3000နဲ့4000ကြားအဲ4000ဘက်ကိုပို့ပြီးရမှုပါတယ်
။အလုသမားတွေဟာအထူးသဖြင့်အထည်ချုပ်စက်ရုံကအလုသမားတွေဟာတရက်၈နာရီကျော်အလုလို့ရပြီးအချိန်ပိုကြီးမရပဲဖြစ်နေကြတာပါ။အခုတော့အချိန်ပိုနာရီတွေအတွက်အသီးသန့်လုခလာစာကိုခံစားနိုင်ဖို့အကြံပြုထားကြောင်းလဲဦးစောဦးကပြောပါတယ်။
လာစာပုံစံစနစ်နဲ့ပတ်သက်ပြီးတော့ရခင်ကဆိုရင်တော့သူကမားတွေမှာနင့်နာချက်တွေအများကြီးရှိတယ်။ဆိုတော့သူကအချိန်မူရင်အများကြီးလုပ်ပြီးတော့မှသူတို့အင်ဂျင်သွားရင်လာကကရတယ်ပေါ့နော်။အဲ့တော့သူတို့ကတော့အနည်းဆုံးခက်ချင်းတွေကို fix လုပ်လိုက်ပါ။အဲ့တော့အချိန်မူဒီအပူပဲဖြစ်တယ်။အဲ့ဒါကြီးကျွန်တော်တို့ဘယ်လိုပြင်မလဲပေါ့။အဲ့တော့လာစာ slip ပေါ်မှာအနည်းဆုံးခက်ချင်းတွေလာစာနဲ့အပူကြီးတွေကိစ္စကိုကျွန်တော်လာစာပုံစံဟောပါပြင်ဆင်တဲ့ကိစ္စကိုသဘောတူနိုင်ခဲ့ပါတယ်။
အခုလိုမျိုးလောကလာစာတိုးလာမဲ့အပြောင်းလဲတွေဟာမြန်မာနိုင်ငံတစ်ခုလုံးရဲ့စီးပွားရေးကဏ္ဍပေါ်မှာလည်းအကျိုးသက်ရောက်မှုရှိလာလိမ့်မယ်လို့ဦးစောဦးကသုံးသပ်ပါတယ်
။ဟိုစီးပွားရေးဘက်ကနေကြည့်မယ်ဆိုရင်တော့ဒီကိစ္စကသက်ရောက်မှုတွေကြီးနိုင်တာပေါ့ဗျာ။အဲ့တော့ဒီသက်ရောက်မှုတွေဖြစ်လာရင်ဒါလူသမားဝင်ကြီးဌာနတစ်ခုရဲ့နေနေဒါကိုဖြည့်ရှင်းလို့မရတော့ဘူး။ဆိုတော့ဥပမာပြင်ဝင်ကြီးဖောက်ပွားမှုလုံးဖြစ်လာတဲ့ဆိုရင်ဒါကိုကန့်ကွက်ဖြည့်ရှင်းမှုကလိုအပ်လာမယ်။ဒီကဲရီရေလုံးရှင်တွေအတွက်ကိုစီးပွားရေးအခက်အခဲဖြစ်လာမယ်ဆိုရင်တို့ကုန်တွေပို့မြန်မြန်ပို့နိုင်အောင်မြန်မြန်ပို့နိုင်အောင်အကူအညီဘက်ကဖြည့်ဆုံးမှုတွေထပ်လုပ်ပေးရပြီးရင်လည်းတချို့တို့ထောင်းနေတဲ့ဒိဋ္ဌိတွေကိုလည်းကြအောင်ဆိုရင်အလုပ်သမားဝန်ကြီးဌာနနဲ့တခြားဌာနတွေပေါင်းပြီးတော့တို့နည်းနည်းတခြားကာလမှာဖြည့်ရှင်းပေးရမယ့်ကိစ္စတွေရှိတော့ဒါဒီလိုဟာမျိုးတွေလုပ်ဖို့ဆိုရင်အလုပ်သမားဝန်ကြီးဌာနတစ်ခုရဲ့လည်းကျွန်တော်တို့ကလုပ်လို့မရတော့ဘူးပေါ့နော်ရရတဲ့ခါကျတော့ရှိုးရတစ်ဖွဲ့လုံးဝပါဝိုင်းကူပေးရမယ်ဟာလေးရှိတာတော့ဒီလိုထုတ်ပြန်ကြေညာတဲ့ခါကျရင်လည်းအားလုံးကိုသိပေးပြီးတော့မှတနာကြီးရဲ့ခွင့်ပြုချက်နဲ့ကြေညာဖို့ဆိုတဲ့ဟာကဖြစ်လာတာဖြစ်ပါလိမ့်မယ်
။မြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းဤမြို့နှံမှုတွေတိုးလာတာနဲ့မျှပြည်တွင်းထုတ်ကုန်စက်မှုလုပ်ငန်းတွေပိုပြီးတိုးချဲ့လှုပ်ဆောင်လာတာကြောင့်မြန်မာနိုင်ငံအတွင်းကလူသမားတွေအတွက်နိုင်ငံတကာဆန်နှုံးနဲ့အညီအနေဆုံးလုခလာစာကိုတိုးမြင့်သတ်မှတ်ပေးဖို့အလူသမားတွေကတောင်းဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ရရှိမြန်မာ2015ခုနှစ်အထူးထူးရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်တွေကိုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ပေးနေပါပြီ2010ရွေးကောက်ပွဲတုန်းကတော့ဒီတူတင်ဆန္ဒမဲတွေမှာမဲဆန္ဒရှင်စီးရင်အမှန်မဟုတ်တာတွေအတော်လေးတွေ့ခဲ့ရတယ်ဆိုပြီးတော့ရွေးကောက်ပွဲစောင့်ကြည့်သူတွေကတော့ပြောပါတယ်အခုဒီထုတ်ပြန်လိုက်တဲ့ဒီမဲဆန္ဒရှင်စီးရင်တွေဘယ်လောက်ထိတိကျမှန်ကန်မှုရှိပါသလဲစီးရင်မှတွေ့လို့ရှိရင်ဘယ်လိုအကြောင်းကြားနိုင်ပါသလဲဒီလာမဲ့စနေညပိုင်းဒဲအလီလိုက်အစည်းအဝေးမှာဒီအကြောင်းတွေကိုဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမိမဲ့လူတွေမိမိတို့ရဲ့အတွေ့အကြုံကိုဖလှယ်ပြောပြလူတွေအနေနဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOA ကနေပြီးတော့ဒိုင်းရခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့အကြုံတွေနဲ့ဒီမိကုန်းမိမဲ့လူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့လူတွေတော်ရှင်တွေကိုကြိုဆိုပါတယ်။
မနက်ဖြန်ညထုတ်လွှင့်မဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရရှင် VOA American အတန်ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းတွေကိုစနေနေ့နဲ့အင်္ဂါညတွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်နေရဖြစ်ပါရရှင်အခုတော့နောက်သတင်းပုတ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့ American နိုင်ငံသားရေးဝင်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုရေးရာဌာနခွဲကမတည်ထားတဲ့ English Access Micro Scholarshipအင်္ဂလိပ်စာသင်တန်းဟာမြန်မာလူငယ်တွေကိုအင်္ဂလိပ်စာအပြင်လူမှုရေးရာပရာဟိတလုပ်ငန်းတွေမှာလည်းပါဝင်လာအောင်လေ့ကျင့်သင်ကြားပေးနေတာကြောင့်ထိရောက်ပြီးအကျိုးရှိရဲ့လို့အစီအစဉ်ဒါရိုက်တာတွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံအနှံ့မှာဖွင့်ထားတဲ့ဒီသင်တန်းတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုရန်ကုန်မြို့ American တန်ယုံကလည်းကူညီပေးနေရပါ။အပြည့်အစုံကိုတော့ VOA သတင်းထောက်မှတင်ကြီးလင်းကပြောပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပါရှင် English Access Micro Scholarship English စာသင်တန်းမှာ American ကစာသင်ကြားပုံစနစ်နဲ့သင်ကြားပေးနေပြီးလူမှုရေးကဏ္ဍတွေမှာလည်းကျောင်းသားတွေပါဝင်လာနိုင်အောင်လေ့ကျင့်ပေးနေတာဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့က Access Director ကိုထွန်းအောင်ကပြောဆိုလိုက်ပါတယ်
ကျွန်တော်တို့ဒီ English Access ကကျွန်တော် English စာကိုအဓိကထားမှာကျွန်တော်တို့ဒီမတူညီတဲ့ယဉ်ကျေးမှုတွေကိုကျွန်တော်ကလေးတွေကိုကလေးတွေလေ့လာရပါတယ်ပေါ့နော်ပြီးတော့ရှင်ကျွန်တော်ဒီ Community Service နဲ့ပတ်သက်တဲ့ Volunteer လုပ်ငန်းလေးတွေအတွေ့အကြုံနဲ့ကျွန်တော်တို့ကဖန်တီးပြပါတယ်ဆိုတော့ဒီတင်တန်းတစ်နှစ်ပြီးတဲ့အခါမှာကလေးတွေကဒီ English စာပိုင်းရောသူတို့ရဲ့ဒီကိုယ်ရည်ကိုယ်တည်ပိုင်းဆိုင်ရာဟောနောက်ဒီ Service Community Service Learning နဲ့ပတ်သက်မှာတော်တော်လေးအတွေ့အကြုံရှိသွားပါတယ်နောက်ဒီတစ်နှစ်ပြီးတဲ့အခါမှာသူတို့တွေကဒီဒီအမေရိကန်တက္ကသိုလ်ကိုကျောင်းဆက်တယ်မယ်ဆိုလို့ရှိရင်လည်းလမ်းကြောင်းပွင့်သွားပါတယ
်ဒီအင်္ဂလိပ်စာသင်တန်းဟာမြန်မာနိုင်ငံအနှံ့အပြားကထက်မြက်ပြီးစီးပွားရေးချွတ်တဲ့တဲ့ကျောင်းသားတွေကိုရွေးချယ်ကအင်္ဂလိပ်စာအပြင်ကွဲပြားတဲ့ယဉ်ကျေးမှုတွေခွဲခြားစိတ်ဖြာလေ့လာနည်းတွေနိုင်ငံအရေးကမ္ဘာအရေးနဲ့ကြီးလက်ဖွံ့ဖြိုးရေးအတွက်နိုင်ငံသားတွေရဲ့တာဝန်တွေကိုပါတက်သည့်နားလည်လာအောင်သင်ကြားပေးနေတာဖြစ်ပါတယ်တင်တဲ့အပတ်စဉ်တစ်ခုဟာနှစ်နှစ်ကြာမြင့်ပြီးကျောင်းသားအယောက်40ကိုသာလက်ခံနေတာပါဒါပေမဲ့လည်းကျောင်းသားတွေအနေနဲ့လူမှုရေးဆိုင်ရာလုပ်ငန်းတွေမှာတဆင့်ပြန်လဲလှုပ်အားပေးတာကြောင့်အသိပညာတွေပုံမပြန့်ပွားစေတယ်လို့ပြည်မျိုးကအစီအစဉ်ဒါရိုက်တာကအခုလိုပြောပါတယ်
ကလေးတွေဟာ second year ရောက်တဲ့အခါမှာ community ရဲ့ကိုသွားရတယ်ပြီးလို့ရှိရင်သူတို့ community based project တစ်ခုလုပ်ရတယ်အဲ့ဒါက bio project community project နဲ့မတူဘူးဆိုတာကသူတို့က community ရဲ့ကိုသွားပြီးအလုပ်လုပ်တယ်လုပ်ပြီးလို့ရှိရင်အဲ့ဒီဟာကိုသူတို့ဘာလုပ်တယ်ဆိုတာကိုယူလာတယ်အတန်းထဲမှာသူတို့ပြန်ပြီးပြောတယ်ပြီးရခါ sharing idea လုပ်တယ်ပြီးဟို suggestion တွေပေးတယ်ပြီးလို့ရှိရင်ပြန်သွားတယ်ပေါ့နော်အဲ့ဒီအဖြစ်သူတို့ community ကိုဆင်းပြီး community မှာလုပ်တဲ့အကြောင်းအခုကျမနှစ်နှစ်ပြီးသွားတဲ့ဒီ project နှစ်ခုပြီးသွားတဲ့နောက်မှာကလေးတွေဟာဘာဖြစ်ဆို community နဲ့ in touch ဖြစ်ပြီးဆက်ပြီးတော့သူတို့လုပ်နေရပေါ့နော်အဲ့ဒါကြောင့်မလို့ကျမတို့ကပေးတာတော့လူ40ပဲပေးပေမဲ့လူ4000တော့ရတဲ့သဘောမျိုးဖြစ်နေပါရဲ့ရှင်ဟုတ
်ဒီတနက်ပြီးဆုံးတဲ့အခါမှာလဲအမေရိကန်နဲ့မြန်မာနှစ်နိုင်ငံပညာရေးနဲ့ရှင်ကျေးမှုပူးပေါင်းဖလှယ်ရေးအစီအစဉ်နေနဲ့ကျောင်းသားတွေဟာအမေရိကန်ပြည်ထောင်စုမှာပညာဆက်လက်သင်ယူနိုင်မှာလဲဖြစ်ပါတယ်ဒီနေ့ဇွန်လ26ရက်နေ့မှာတော့မြန်မာနိုင်ငံအနှံ့က SS English စာသင်တန်းဒါရိုက်တာတွေတွေ့ဆုံပြီးတိုးတက်မှုတွေလိုအပ်ချက်တွေကိုဆွေးနွေးပြီးအတွေ့အကြုံတွေဖလှယ်ကြတာလဲဖြစ်ပါတယ်ရန်ကုန်မြို့အမေရိကန်တန်ယုံကတာဝန်ရှိသူတဦးကတော့တန်ယုံအနေနဲ့လည်းလိုအပ်တဲ့အထောက်ပံ့နေပေးနေတယ်လို့ဆိုပါတယ်
။တန်ယုံညွန့်တဲ့နဲ့ပတ်သက်ပြီးတော့ဒီကျမတို့ကတော့ American Center မှာသုံးနေတဲ့ textbook တွေအတိုင်းပဲပေါ့နော်။သင်တဲ့အခါမှာဘယ်နေရာတွေမှာကျမတို့အနေနဲ့ထပ်မံပြီးတော့ပံ့ပိုးကူညီပေးဖို့လိုမလဲ။ဟိုမှာရှိတဲ့ဆရာဆရာမတွေအင်အားကရောဘယ်လိုအနေအထားမျိုးမှာရှိနိုင်မလဲ။သူတို့သင်ကြားရေးရဲ့သူတို့အရေးအချင်းတွေကရောကျမတို့လူချင်းနဲ့အတိုင်းပြည့်မီမှုရှိပါမလား။တန်ယုံအနေနဲ့ဘယ်လိုဆက်လက်ပြီးတော့ပံ့ပိုးပေးရမလဲ။သူတို့ကိုဒီသင်တန်းဖြစ်မြောက်အောင်အောင်အောင်မြင်မြင်ဖြစ်မြောက်အောင်အရေးအချင်းပြည့်မီတဲ့ကျောင်းသူကျောင်းသားတွေထွက်ပေါ်လာအောင်ဘယ်လိုကျမတို့တန်ယုံအနေနဲ့ဟိုထပ်မံပြီးတော့ထောက်ပံ့ပေးရမလဲအားပေးကူညီမှုပေးရမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ရာအတွက်ဖိတ်ကြားထားခြင်းဖြစ်ပါတယ်ရှင
်လက်ရှိ English Access Micro Scholarship English စာသင်တန်းကိုမြကြီးနားစကိုင်းကြောက်စဲမော်လမြိုင်မန္တလေးဟိုပုံပြည်ပသိမ်နဲ့ဖအံမြို့တွေမှာဖွင့်လှစ်ထားပြီးလွိုက်ကော်နဲ့မုဒုံမြို့တွေမှာလည်းတိုးချက်ဖွင့်လှစ်သွားဖို့ရှိပါတယ်ရှင်
မတင်ကြီးလင်းပြောပြသွားတာပါ VOA American အတန်ရဲ့တောက်ကြနေညာဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 24 25နဲ့30နှစ်တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line meter 24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ26ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line 2 meter 24 25 32 51တို့အပြင် line length meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့တိုက်ပန်တဲ့နီးပညာကန်တာမှာတော့ဆန်စပါးကိုအဓိကစိုက်ပျိုးတဲ့မြန်မာနိုင်ငံမှာအစင်းမြင့်စိုက်ပျိုးအောင်ပါတယ်လို့အပ်နေပါတယ်။
ဗလာနိုင်ငံတွင်းမှာလည်းစားသုံးနေပြည်ပမှာနိုင်ငံစည်းကွက်မှာလည်း80 90လုံးကိုစားပြီးနေအမတ်တပ်ဘာမျိုးနဲ့ပတ်သက်ပြီးတော့သူတင်တာလုပ်ငန်းတွေမျိုးတက်တဲ့လုပ်ငန်းတွေ
စိုက်ပျိုးရေးပညာရှင်ဒေါက်တာချွန်ဝင်းကအခုလိုပြောကြားလိုက်တာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်ပြင်သစ်အစိုးရကကြီးမှုတဲ့future leader ဆိုတဲ့အနာဂတ်ကောင်းဆောင်မှုအစီအစဉ်ကိုဒီနှစ်မြန်မာနိုင်ငံကိုစာပြုတက်ရောက်ခဲ့တဲ့ချင်းတိုင်းရင်သူမှ Cherry Zahong ဖြစ်ပါတယ်အခုလာမဲ့2015ရွေးကောက်ပွဲမှာလဲသူဟာအတွင်းရေးမှုအဖြစ်ဆောင်ရွက်နေတဲ့ချင်းအမျိုးသားတိုးတက်ရေးပါတီကဝင်ရောက်ရှင်ပြိုင်ဖို့ဆန္ဒရှိသူလဲဖြစ်ပါတယ်ဒါအပြင်မှ Cherry Zahong ဟာမြန်မာနိုင်ငံမှာအမျိုးသမီးများတန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေသူလဲဖြစ်ပါတယ်အကြောင်းဆောင်ကိုဒေါ်လာလတန်းကဆက်သွယ်မေးမြန်းထားပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြပေးထားပါတယ်ရှင်Cause it only serves to make me more determined to achieve
Cherisa Hong ကပြင်သစ်နိုင်ငံ future leader ဆိုရဲပေါ့နော်အနာဂတ်ခေါင်းဆောင်ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုစာပြုပြီးတော့ရောက်လာတယ်ဆိုတော့အဲ့ဒီအစီအစဉ်လေးအကြောင်းပြောပြပေးပါလားရှင
်ဒီအစီအစဉ်ကပြင်သစ်နိုင်ငံကလောက်တာနှစ်ပေါင်း25နှစ်တောင်ကြာနေပြီနိုင်ငံအသေးသေးမှရှိနေတဲ့ပြင်သစ်တိုင်ယုံတွေကနိုင်ငံတကာနိုင်ငံမှာလွှမ်းမိုးမှုရှိလာနိုင်တယ်လို့သူတို့ယူဆတဲ့လူတွေပေါ့နော်နိုင်ငံတကာနိုင်ငံရဲ့အခြေအနေကိုလေ့လာပြီးတော့မှအနာဂတ်မှာလွှမ်းမိုးမှုရှိလာမယ်လို့သူတို့ထင်တယ်လို့ယူဆတဲ့လူတွေကိုသူတို့ရဲ့နိုင်ငံခေါ်ပြီးတော့မှသူ့ရဲ့တက်ဆိုင်ရာစိတ်ဝင်စားရစိတ်ဝင်စားရပေါ့နော်အဲ့ဒါလူတွေကို subject တွေကိုလာပြီးတော့တင်ယူခိုင်းတယ်ပေါ့နော်ဆိုတော့ကျွန်မမြန်မာနိုင်ငံနေရောက်မြောက်ပေါ့ရောက်လာချင်းဖြစ်ပါတယ်ကျွန်မကကြာတော့ဒီမှာတန်ယုံကို request တင်ထားတာကြာတော့သူ့ရကိုအကြံပေးနေတဲ့အဖွဲ့အစည်းတွေပြီးလို့ရှိရင်ဌာနဆိုင်ရာတွေကိုကျွန်မတွေ့ချင်တယ်ပထမဒုတိယကြာတော့နိုင်ငံရေးပါတီလူတွေကိုကျွန်မတွေ့ချင်တယ်တတိယကြာတော့ကျမတန်းတူကြီးအတွက်ကိုလှုပ်ဆောင်နေတဲ့ဌာနအသေးသေးတွေရော NGO တွေရောအဖြစ်နဲ့ခံနေရတဲ့အမျိုးသမီးတွေကိုဝန်ဆောင်မှုပေးနေတဲ့ဖွဲ့စည်းတွေကိုလည်းကျွန်မတွေ့ချင်တယ်လို့ request တင်ထားတယ်ဆိုတော့အဲ့ဒီတုံးအုပ်စုကိုကျွန်မတွေ့တယ်ပေါ့နော
်ဆိုတော့ Cherry ဇဟောင်းပြောသလိုပြင်သစ်တန်ယုံကနေပြောမှာပေါ့နော်ဒီနေ့ကိုယ့်ရဲ့ကန္တာတစ်ခုခုမှာခေါင်းဆောင်မှုအလားလားရှိတဲ့လူတူလို့ယူဆရတဲ့လူတွေကိုအခုလိုဒီ future leader တင်နန်းဖိတ်တယ်ဆိုတော့ချယ်ရီဇာဟောင်းကဘယ်လိုမျိုးကန္တာမှာလှုပ်ရှားပါလဲရှင
်ဒီမှာကျတော့ဒီချင်းတူတေးပါတီရဲ့အတွက်ပြည့်အတွင်းမှုသုံးဖြစ်ပါတယ်ကျမဒီနှစ်မှာရှင်းပါမဲ့အထွေထွေယူကပ်ပွဲမှာလည်းဝင်ပါဖို့ပေါ့နော်ကျမအဆင်ပြေရှိပါတယ်ကျမကဒီလိုမျိုးယူကပ်ပွဲမှာဝင်ရောက်ချင်တဲ့စန္ဒတွေရှိနေတယ်ဆိုတာလည်းပဲကျမတို့မြန်မာနိုင်ငံရဲ့လူဦးရေတဝက်ကျော်26တန်းကျော်ကအမျိုးသမီးတွေဖြစ်တယ်ဒီအမျိုးသမီးတွေရဲ့အတန်ကိုအဆုံးဖြတ်ချက်တဲ့ကန္ဓာမှာအများကြီးဝင်ပါနိုင်အောင်လို့အမျိုးသမီးတွေရဲ့လူချင်းတဲ့အရာတွေသူတို့ရဲ့မြန်မာထားတဲ့အရာတွေဒီထက်မကပူပူပြီးတော့ဝင်ပြောင်းနိုင်အောင်လို့ကျမနိုင်ငံရေးထဲဝင်ချင်တာဖြစ်တယ်ဆိုတော့ကျမဒီအမျိုးသမီးတွေအခွင့်အရေးတွေကိုစိတ်ကလည်းရှိထားပြီးသားလို့လာခဲ့တဲ့နှစ်ပေါင်းကလည်း၁၄နှစ်ရှိနေပြီဆိုတော့အဲ့လိုမျိုးစိတ်ကူးရှိနေတဲ့အတွက်ကြောင့်မို့ဒီပင်သစ်တန်ယုံကလည်းပဲကျမကိုတိမှပြုတ်ခဲ့တယ်လို့ကျမခံယူရတယ်ပေါ့နော
်အဲ့တော့လှုပ်ရှားဆောင်ရွက်ခဲ့တာလေ15နှစ်လောက်ရှိသွားပြီဆိုတဲ့ခါကျတော့ဒီနေ့မြန်မာနိုင်ငံမှာပေါ့နော်တမ်းမှဒန်းတူအခြေအနေလေးကိုနည်းနည်းတုံ့တက်ပြပါလားရှင်
ကျမတို့မြန်မာနိုင်ငံမှာက ဒီအမှုသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမှုသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုပ်လို့နေတဲ့အမှုသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထားနေရတယ်ပြီးလို့ရှိရင်တာသမီးတွေရဲ့ဝင်တွေထားနေရတယ်ပြီးပတ်ဝန်းကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်တရက်တရက်မှာအမှုသမီးတွေရဲ့လုံဆောင်နေတဲ့အရာတွေကိုကြည့်မယ်ဆိုလို့ရှိရင်အင်မတန်မှတာဝန်ယူမှုများပါတယ်အဲ့ဒါတွေကိုကျမတို့ယဉ်ကျေးမှုတစ်ခုလိုပဲထင်ပြီးတော့မှသူတို့ရဲ့အလုပ်တွေသူတို့ရဲ့လုံဆောင်ချက်တွေကိုတိတိကျကျအနေနဲ့လည်းလူထုကမတတ်မှတ်ထားဘူးပေါ့နော်ဒီလိုပဲအပြင်မှာငွေရှာမယ်အိမ်မှာပဲနေခိုင်းမယ်အိမ်မှာပဲလုပ်ရကိုင်းစရာရှိအိမ်တွင်းမှုလုပ်ပဲလုပ်မယ်ဆိုတဲ့အစ်စ်နဲ့ပဲကျမတို့အမဲရမ်းပဲသဘောထားတယ်ဒါမြန်မာနိုင်ငံတနေငံလုံးမှာဖြစ်ဖြစ်နေအခြေအနေလို့ကျမကတော့အမြင်နေပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမှုသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမှုသမီးတွေပြောဆိုရတဲ့စိတ်မရှိဘူးဒါမှမဟုတ်အမှုသမီးတွေကဘာမှမသိဘူးဆိုတော့ကန့်တချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်ဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲရင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်။အဲဒီအမျိုးသားတွေကအမြဲတမ်းပြောနေတာကအမျိုးသမီးတွေကမဆက်ဝင်စားတာအဲ့လိုမျိုးပဲသူကအကြောင်းပြချက်အင်မတန်မှမပြောပတ်လို့တဲ့အဲ့ဒီအကြောင်းပြချက်တွေနဲ့ကိုသူတို့တွေကအမြဲတမ်းဟိုအမျိုးသမီးတွေပါဝင်မှုကိုကန့်တတ်ထားတယ်ပေါ့။ဆိုတော့သူတို့တွေစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတော့လမ်းဖွင့်ပေးမှုတွေကိုကြတော့အမျိုးသားတွေကမလုပ်တော့ဘူး။သူတို့တွေလျှောက်လာနိုင်အောင်ဘယ်လိုလက်တွဲခေါ်ဆောင်ရမလဲဆိုတော့နေစနေကိုကြတော့မဖန်တီးတော့ဘောเนาะဆိုတော့ဖန်တီးမယ်ဆိုလို့ရှင်လည်းပဲဒါကမလို့အပ်သေးဘူးဆိုတဲ့အမျိုးတွေနဲ့အမြဲတမ်းပဲထားထားတယ်ဘောဒါအဲ့တော့ကျမအမိန်ကတော့ကုနိုင်ငံကိုတကယ်ပဲတိုးတက်စေချင်တယ်ဆိုလို့ရှင်လူဦးရေတဝက်ကျော်ရဲ့အတန်လေးလှုပ်အားတွေကိုကျမတို့လစ်လို့ရှုတ်ထားလို့မရအောင်လူဦးရေတဝက်ကျော်ကတိုးတက်လာမှကျမတို့နိုင်ငံကလည်းပဲစီးပွားရေးလူမှုရေးနိုင်ငံရေးချို့တော့မျိုးမျိုးကနေတပြိုင်တည်းတိုးတက်လာမှဖြစ်တယ
်ချယ်ရီစာဟောင်းပြောခဲ့တယ်လို့ပေါ့နော်အမျိုးသမီးတွေကဒီအိမ်တောင်တာဝန်ပဲအများစုထမ်းဆောင်နေကြရပြီးတော့တစ်ဖက်မှာလည်းဒီဝင်ငွေလည်းရှာကြရတယ်ဒါပေမဲ့လို့လေဆုံးဖြတ်ပြီးတဲ့နေရာကြတဲ့ခါကျတော့နေရာပြေးချင်းမခံရဘူးပေါ့နော
်အ
ဲ့လိုအနေထားမျိုးကကိုမြမယဉ်ကျေးမှုကြောင့်လားနောက်ဆိုလို့ရှိရင်တိုင်းရင်းသားတွေဆိုလေတိုင်းရင်းသားတွေရဲ့ရိုးရာဓလေ့ယဉ်ကျေးမှုအယူဆကြောင့်လားနမ်ဆိုလို့ရှိရင်ဒီစစ်တိုက်အောက်မှာဗောနမြန်မာနိုင်ငံနေခဲ့ရတာနေ40ချောင်းအဲ့ဒီရက်လက်တွေးချောင်းလားဘယ်လိုထင်ပါလဲရှင
်ကျမကတော့အဲ့ဒီနှစ်ခုပဲဖြစ်တယ်လို့ကျမကတော့မြင်ပါတယ်ဒီစစ်တိုက်ရဲ့အုတ်ချုပ်မှုစနစ်မှာကျမတို့ကြီးပင်းလာတဲ့ခါကျတော့အမင်းတွေတော်တော်ကမပွင့်ကြတော့ဘူးပြီးလို့ရှိရင်ဖြစ်နိုင်တယ်ဖြစ်တင့်တယ်ဆိုတဲ့ဟာတွေကိုကျမတို့ကတိတ်မတွေးတော့ဘဲနဲ့ဘောင်ထဲမှာပဲနေချင်တဲ့ဟာယဉ်ကျေးမှုနဲ့ပဲအကုန်လုံးကိုပိတ်ပင်ချင်တဲ့စိတ်ဒီနဲ့ကျမတို့ရှိနေတယ်လို့ကျမထင်တယ်ဆိုတော့ယဉ်ကျေးမှုတွေရူရယူဆတွေအစွဲလန်းနေအရန်ကြီးနေတာကလည်းပဲခုနဒီစတဲ့ရဲ့လမှုမှုအမှကျမတို့တွေကဒီပေါင်းတိတိလေးထဲမှာကျမတို့တွေကနှစ်ပေါင်းများစွာနေခဲ့တဲ့ကြတော့အကုန်လုံးကအဲ့ဒီပေါင်းထဲနေမထွက်နိုင်တော့ဘောနော်မြူသားရောမြူသမီးရောပူပြီးတော့စိုးနေတာကအဲ့ဒီအထဲမှာမြူသမီးတွေကိုပူပြီးတော့ယဉ်ကျေးမှုဆိုတဲ့ဟာနဲ့ပြန်ပြီးတော့ပြန်ချုပ်ကိုင်းတဲ့ခါကျတော့ဒါဟိုနှစ်ခုစလုံးဖြစ်တယ်လို့ကျမတို့မြင်ပါတယ်
အဲ့တော့အခုလောလောဆယ်ပေါ့နော်ဒီကုလသမဂ္ဂကအစပြုပြီးတော့အနောက်နိုင်ငံတွေကရောအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့ပေါ့စွန်အားမြင့်တင်ရေးအတွက်ကိုအမျိုးမျိုးပဲဥစားပေးဆောင်ရွက်လာတာတွေ့ရတယ်လေအဲ့တော့မြန်မာနိုင်ငံအနေထားမှာရောဘယ်လိုဥစားပေးဆောင်ရွက်တည်နေလို့ချယ်ရီစာဟောင်းမြင်ပါလဲရှင
်လူဦးရေတန်း26ကျော်ကိုကြီးစုဖို့ရန်အတွက်ဝန်ကြီးဌာနတစ်ခုရှိတင်တယ်အဲ့ဒီဝန်ကြီးဌာနဆိုလို့ရှိရင်ခုနဒီပြည်ထောင်စုမှာပဲရှိနေတဲ့ဟာမဟုတ်ဘူးပြည်내တိုင်းမှာဒေသကြီးတိုင်းမှာရှိတင်တယ်တကယ်လို့များအဲ့ဒီဝန်ကြီးဌာနရှိလာတဲ့ဆိုလို့ရှိရင်အမှုသမီးတွေရဲ့အခန်းကဏ္ဍတည်တည်တွေကိုသူကဝန်ဆောင်မှုတွေပေးနိုင်မှာဖြစ်ပါတယ
်သူလူတာကတော့အမှုသမီးရာဝန်ကြီးဌာနပေါ့
ဟုတ်ကဲ့အမှုသမီးရာဝန်ကြီးဌာနတခုရှိတင်တယ်ဒါပထမအလုပ်ရမယ့်ဟာပေါ့နော်ဒုတိယကကြတော့ဒီပြည်တိနိုင်ငံမှာလည်းပဲကျွန်မတော်ပြီးတော့လေ့လာမိတာပါလဲဆိုလို့ရှိရင်ဌာနအတိုင်းမှာဆက်သွယ်ရမယ့်လူပေါ့နော်ရမတန်တူရင်းနဲ့ပတ်သက်ပြီးတော့စက်တော်ရမယ်လို့ရှိတယ်ဆိုတော့ဝန်ကြီးဌာနတစ်ခုခုကဟိုမူဝါဒအစ်စ်ပြောင်းလိုက်တဲ့ဓမ္မမဟောဝင်အစ်စ် program တစ်ခုလုပ်လိုက်တယ်ဆိုလို့ရှိရင်အဲ့ဒီ program ရဲ့အကျိုးသက်ရောက်မှုတွေကအမျိုးသားနဲ့အမျိုးသမီးတွေပေါ့ဘယ်လိုမျိုးအကျိုးသက်ရောက်မှုရှိမလဲဆိုတဲ့ဟာတွေဆိုတော့အကြံပေးပုဂ္ဂိုလ်တွေကအဲ့ဒီဝန်ကြီးဌာနအတိုင်းမှာရှိတယ်အဲ့လိုမျိုးဥပဒေအစ်စ်တွေမူဝါဒအစ်စ်တွေကိုအပေါ်မှာအမြဲတမ်းပဲ gender နဲ့ပတ်သက်ပြီးတော့အကြံပေးနေပုဂ္ဂိုလ်တွေရှိနေတဲ့ခါကျတော့အလိုလိုနေနဲ့သူတို့ရဲ့ program တွေတိုင်းမှာအမျိုးသမီးတွေပါဝင်မှုကတပြည်းပြည်းနဲ့ပုံများလာတယ်ပေါ့နော်ဆက်ရမျိုးတွေလည်းပဲကျမတို့နိုင်ငံမှာလုံးဝမရှိသေးဘူးပေါ့ Not to go to Ruga, a cool snit or a tip to Ndabar and a snit has solution in the Maru Nemanian Lunepio in the Osu, Gio Osu, Ocho Yidi Bono, the Lucian, the Municipal Ocho Yidi Ma, the Rudiga, a mutane, a mutami, Lunga, when Ganyama Pite. So that 50-50 bong, nothing other yet, kind of pit dive or no. The Yoyoka, through a Giwa Ma, you go when my wind being a solution, a mutati yoga wind being a solution, 2 year port, a mutimidi of Shagu Shayame. The auto use and idima, the Giwa Salubono, that may help pit dive, a mutati or mutimidi of pit dive. Along the Upper the Lotina pin, a Yenua, Jamalulu, Lumu, mutimidi, the same wins up, what you chimashiba, Wulu, Biocabi. Every Upri Tolara team, a new meter to Mimia, she told Labare. Smart the Dodem, Martin, you carry Yama solution, Druri, the Bindit near Twitchum, now Jamana Twicker, Pinas in the Suya Jambiri, Suya Tanadia, Gale, Menan Bioni Raga, Elumu, Ulaina, Yame Upri, the Kuku Shibulu, Drua Lebe, a Pinani, a Belabe Bioke, Bioke, Upri machine to carry to Jamu, Nit, Domiaga, Mahomin Kabu, the Medi, Upri Shila, Kajaro, a new.
မှုကလုံးအမတန်မှရနှုံးကတိုးတက်လာပါတယ်လို့ပြောပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်။ဟုတ်ကဲ့ကျေးဇူးများကြီးပါ။ Pandangwe Shapwe Dolo, a con tampi du rego, a cat a cane yin saya, ching male, low at the acuni rego, a soyaga, bian let help and be barre. Good bet, do that's only American to quaint seesema, American be town suya, a con gal campon, sinin at Nangan Dari, yet a quaint ye jango dim yama pibare. American be town suma, and it lazy, Georgia, and it tank care be VOA wine da how Utu ango go on at Satu Mimian Tabarishin.
ဟုတ်ကဲ့ပါဦးတော်ခင်ဗျာလူကျွန်တော်ပထမဆုံးပြီးကျင်တာကတော့ဒီအစိုးရတရားဟာပေါ့နော်နိုင်ငံအသုံးစေးလုံငွေအတွက်ဒီပန်းတန်းငွေရှာရာမှာအခွန်ကောက်ပြီးတော့လဲရှာပါတယ်ဆိုတော့အမေရိကန်ပြည်ထောင်စုမှာအစိုးရကဘယ်လိုပုံစံမျိုးနဲ့အခွန်ကောက်တယ်ဆိုတာကိုအရင်ဆုံးရှင်းပြပေးပါလားခင်ဗျာအမေရိကန်ပြည်ပါကအခွန်ကဒီဘဟုအစိုးရကောက်တာရယ်ပြည်နယ်အစိုးရကောက်တာရယ် เนาะအဲ့ဒါကဝင်အင်တာဗျူအယ်ကောက်တယ်နောက်တစ်ခုကသူကဘူဆိုတာကုမ္ပဏီကြီးရာရှေ့ကနေကောက်တာတစ်ခုရှိတယ်အဲ့ဒီနှစ်မျိုးနှစ်စားနဲ့သူ့ဝင်ငွေကိုသူယူတာပေါ့လေဒီတူးချင်းစီကတော့အမေရိကန်မှာဆိုတော့လူတန်းရှင်းစားလောက်ကသူတို့အခွန်ငွေကိုဒီနှစ်စဉ်ဧပြီလ9ရက်နေ့နောက်ဆုံးထားပြီးတော့သွင်းရပါတယ်
ပြည်သူရဲ့စီကနေဝင်ငွေကုန်ကောက်တဲ့အခါမှာရောဘယ်လိုပုံစံမျိုးနဲ့ကောက်ခံလဲဆိုတဲ့အကြောင်းကိုရှင်းပြပါအောင်လုပ်ငန်းဝင်နေလုပ်ငန်းဝင်တွေကသူတို့ဒီလူတွေကိုလောက်ခလိုပါတော့ပေးတဲ့ခါကြလို့ရှိရင်အခွန်ငွေကိုထုတ်ထားလိုက်ပြီးတော့မှအဲ့ဒီအလုပ်သမားကိုပတ်စံပေးတယ်เนาะအဲ့ဒီလုပ်တဲ့အတွက်ဟိုသက်တာတယ်လीနောက်ကြတော့မှဒီလူတွေကအခွန်ငွေထမ်းဆောင်တဲ့အချိန်ရောက်တော့မှပေး
လိုနေလို့ရှိရင်တော့သူကထပ်ဖြည့်ပေးပါဆိုပြီးတောင်းတယ
်ဟုတ်ကဲ့ဟိုလုပ်ငန်းရှင်ကြီးတွေကိုကောက်ခံတဲ့ဒီအခွန်ငွေနဲ့ဒီတာမန်ပြည်သူတွေရဲ့ဝင်ငွေပေါ်ကောက်ခံတဲ့အခွန်ငွေကွာချက်ပေါ့လေအဲ့ဒါလေးနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားနောက်ဟိုသူတို့ရဲ့ဝင်ငွေရဲ့ဒီဘလောက်ရာခိုင်နှုန်းကိုကောက်တာလဲခင်ဗျအ
ဲ့ဒါကရာခိုင်နှုန်းကဟိုဝင်ငွေများလို့ရှိရင်များတဲ့ရာခိုင်နှုန်းပေါ့လေထဲဝင်သွားတယ်ဝင်ငွေနည်းတဲ့လူကြတော့၅ရာခိုင်နှုန်းနော်နည်းနည်းပတ်ဆောင်များလာတဲ့လူကြလို့ရှိရင်ထဲရခိုင်နှုန်းသူတို့ tax bracket လို့ခေါ်တယ်လीဘယ်အဆင့်ထဲမှာပါလဲဆိုတာအဲ့လိုရှိတယ်အဲ့တော့တစ်နှစ်ကိုငွေ 12,000 ရတဲ့လူကသိမ့်မပေးရဘူး900ခန့်နှုန်းလို့ပေးရတယ်အဲ့တော့သူ့ရှိမှဟိုခလေးတွေရှိတယ်ဆိုရှိရင်အဲ့ဒီအတွက်ကိုသူတို့ကဒီဗာလဲလူငင်းဝင်ပေးတယ်နော်ခလေးမရှိတဲ့လူကြတော့ပိုးပြီးပေးရတယ်အဲ့တော့ဟိုသထေးကြီးတွေကြလို့ရှိရင်ပိုးပြီးရောပေးရတယ်သူတို့38ရာခိုင်နှုန်းအဲ့ဒီအထိပြရတယ်
ဒီကျွန်တော်တို့ဒီအခွန်တွေကောက်တယ်ဆိုတဲ့အခါမှာပြည်ပြည်တော်စုအစိုးရကနေပြီးတော့ကောက်ခံလို့ရလာတဲ့အခွန်ငွေတွေကိုရောဒီပြည်နယ်အစိုးရအနေနဲ့ဘယ်လိုခွဲဝေပြီးတော့သုံးစွဲလဲဆိုတော့ပြောပြပေးအောင်ခင်ဗ
ျဒီမှာကသူကဖက်ဒရယ်မှုသုံးတယ်ဖက်ဒရယ်မှုသုံးတော့အဲ့ဒီဗာနဲ့ကုန်ပစ္စည်းဝယ်တဲ့အခါဟာလားအဝတ်ထည်ဝယ်မယ်အစားအသောက်ဝယ်မယ်အဲ့ဒါကြတော့ state ပြည်နယ်ကကောက်ရတယ်အဲ့တော့ဘ ഹു အစိုးရကအဲ့ဒီဥစ္စာမှာသူကဝင်မရှုပ်ဘူးနောက်ပြီးတော့ဒါပေမဲ့ syntax ဆိုတာတော့ဒီရက်တို့ဘာလို့ညာလို့စိတ်ကတဲ့တို့ဘာလို့ကြတော့ဘို့အစိုးရအဲပြန်ယူပြန်ရောအဲ့လိုရှိတယ်ဒီအခွန်ငွေကတစ်မျိုးစီရှိတယ်အဲ့တော့နောက်ပြီးတော့မြို့နယ်ကလည်းအခွန်ကောက်တယ်သူတို့ကလည်းသူတို့ဘတ်ဂျက်နဲ့သူတို့ရှိတယ်သိမများပါဘူးတချို့ဝန်င်းတွေကပြည်နယ်ဒီမှာဆိုလို့ရှိရင်မြို့နယ်အတွက်ကိုပြည်နယ်ကကောက်ပေးတယ်တခါလေသူတို့ရှင်းအောင်လို့မေးလည်းမဆိုရင်တော့မဟုတ်ဘူးဒီမြို့နယ်တွေအတွက်ကိုကျောင်းသေးဒီနောက်သူတို့ရဲ့ညနယ်အတွင်းရှိတဲ့လမ်းငယ်လေးတွေဖောက်ဖူတာတွေပါလေနောက်မြူနီစပယ်ကတွေပါဆိုတော့သူတို့နဲ့ဆိုင်တယ
်ဒါကတော့အစိုးရအနေနဲ့ပေါ့နော်နိုင်ငံဘဏ္ဍာငွေအဖြစ်ရှာဖွေတာမှာအခွန်ဘယ်လိုကောက်လဲဆိုတာကိုအခုဦးထွန်းအောင်ကပြောသွားတာပါတစ်ဖက်မှာကျတော့ဒီလိုမျိုးအခွန်ကောက်တယ်ဆိုတာကဒီရလာတဲ့နိုင်ငံတော်ဘဏ္ဍာငွေတွေကိုတိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုသလိုနောက်ဒီအခွန်နှန်းပြည်သူတွေကလည်းပေါ့နော်အကြောင်းအမျိုးမျိုးနဲ့ဒီအလုတ်လက်မဲ့ဖြစ်သွားတဲ့အချိန်မှာအစိုးရနေပြီးတော့အထောက်အပံ့ဘယ်လိုပြန်ပေးလဲဆိုတော့ကိုနည်းနည်းတော့ရှင်းပြပေးပါဦ
းကုမ္ပဏီမှာလုပ်နေတဲ့အမှုဒန်းနေအမှုဒန်းနေဟာလာကုမ္ပဏီကအကြောင်းမလှလို့ပေါ့ဒီနော်သူတို့ဟိုအလုတ်သမားတွေရှော့ရမယ်ဆိုလို့ရှိရင်အဲသူတို့ရှော့တဲ့အခါမှာအလုတ်သမားတွေအလုတ်လက်မဲ့ဖြစ်တယ်အလုတ်လက်မဲ့ဖြစ်တဲ့အခါမှာသူတို့ရှိမှဘာခံစားခွင့်ရှိလဲဆိုတော့ဟိုဒီအလုတ်လက်မဲ့နော်ထောက်ပံ့ကြေးဆိုတာရှိတယ်အဲ့ဒါကိုရှောက်ရတာပေါ့လေအလုတ်လက်မဲ့ဖြစ်သွားပြီဆိုပြီးတော့ရှောက်ရတယ်ရှောက်တဲ့အခါမှာရက်60ထင်တယ်အဲ့လိုပေးတယ်အဲ့ဒီမှာတော့သူအလုတ်ရှာရတယ်ဒီလိုထိုင်းနေလို့တော့မရဘူးအဲ့ဒါကဟိုသူအရင်ရတဲ့လာကလောက်တော့မရှိဘူးဒါပေမဲ့အဲ့ဒီလာကနဲ့တဝက်လောက်ရှိတယ်သုံးပုံတစ်ပုံလောက်ရှိတယ်ဒါမဲ့အဲ့လိုရတဲ့အတွက်သူဟဲ့လားဟိုမိသားစုဒုက္ခမရောက်ဘူးပေါ့နော်သူအချွေးတွေပေးဒီမှာအချွေးစနစ်ကိုသူကားပေးရမယ်ကားမပေးလို့ရှိရင်ကားကိုကားကုမ္ပဏီကသိမ်းသွားလိမ့်မယ်နော်အိမ်မှာ mortgage ပေါ့လေအိမ်အချွေးဝင်ကိုပေးရမယ်နော်အိမ်ကိုဆက်ရမယ်အချွေးဆက်ရမယ်ဒါပေမဲ့အိမ်တချို့ကတော့ apartment ငှားထားတယ်ဆိုလို့ရှိရင် apartment ကိုပေးရတယ်နော်မင်း apartment ကသူတို့နှင်းချမယ်အဲ့ဒီဥစ္စာလုံလောက်တလောက်ကိုအဲသူတို့ပေးထားတယ်အဲ့ဒါပြီးရက်90ပြီးသွားလို့ရှိရင်ဟောသူလည်းအလုပ်ရှာတယ်မရဘူးဆိုရင်တခါဟိုနင်းပါလေသက်တမ်းတိုးပြီးတော့ရှောက်လို့ရတယ်အဲ့ဒါကိုသူတို့ကဒီမှာတော့ workman compensation လို့ခေါ်တယ်အလုပ်တစ်ခုလုပ်တိုင်းဒီကုမ္ပဏီကသူတို့အမကန်လုပ်ထားတယ်ငွေလေးကိုဖယ်ဖယ်ပြီးတော့သူတို့ဟိုနင်းပါလေအမကန်ခြေပေးရတယ်အဲ့ဒါကိုအဲ့ဒီကနေထုတ်ပေးတာဒါကဟိုဗာလေပုဂ္ဂလိကကုမ္ပဏီပဲဖြစ်ဖြစ်နောက်ပြီးတော့ဟိုနေအစိုးရအမှုဒဏ်ပဲဖြစ်ဖြစ်နော်ဒါပေမဲ့အလုသမားတယောက်ကသူ့အပြစ်ကြောင့်နော်အလုကနေထုတ်ခံရလို့ရှိရင်အဲ့ဒီမှာအဲ့ဒီကိစ္စကြလို့ရှိရင်ဒီဗာလေဒီအလုလက်မဲ့ဟိုနေရှောက်ထားလို့ဒီဗာလေထောက်ပံ့ကြီးရှောက်လို့မရဘူးသူ့အပြစ်ကြောင့်ထုတ်ခံရလို့ရှိ
ဒီ social security လို့ခေါ်တဲ့လူမှုဖူလုံရေးတော့အတွက်ပေါ့နော်အစိုးရနေပြီးတော့ငွေကောက်တယ်နောက်ပိုင်းမှာပေါ့နော်ဟိုဘယ်လိုပြန်ပြီးတော့ထောက်ပံ့လဲဆိုတဲ့အကြောင်းကိုရှင်းပြပေးပါဦ
း social security ကလည်းလူမှုဖူလုံရေးပေါ့လေအဲ့ဒါကတော့အလုသမားလာကြတဲ့အကိုအစိုးရကဟိုနေ 3.62 ရာခိုင်နှုန်းနဲ့ဆိုလို့ထုတ်တယ်ထုတ်ကိုထုတ်တာအဲ့ဒါမရဘူးလာကြတဲ့ကအဲ့တော့အဲ့ဒီနဲ့ဇာတူကိုကုမ္ပဏီကြီးကဟို GE ပဲဖြစ်ဖြစ်ပေါ့ဘာပဲဖြစ်ဖြစ် Apple ကုမ္ပဏီပဲဖြစ်ဖြစ်အလုသမားတည်းကထုတ်တဲ့လောက်ကုမ္ပဏီကလည်းဇာတူသူကထည့်ပေးရတယ်ဆိုတော့သူကဟိုနှစ်ဆလို့ဖြစ်သွားတာပေါ့အဲ့ဒီကနေသူတို့လည်းဒါလည်း pension သဘောမျိုးပေါ့အဲ့တော့အလုသမားတယောက်ကဟိုအနားယူသွားတယ်ဆိုပေမဲ့လည်းဝင်ငွေတွေအရန်ကျသွားပြီးတော့ဟိုလည်းဟိုအိမ်ကြီးကနေထွက်သွားရတာဘာလို့မရှိဘူးဘာလို့ဆိုကျမ်းမာရေးကိစ္စအလုပ်သမားတွေကကုမ္ပဏီတွေကနေအလုပ်တွေမရှိကြဘူးဆိုလို့ရှိရင်ကျမ်းမာရေးအာမခံကဟို6လပဲခံတယ်နောက်ပိုင်းကျရင်သူတို့မရှိတော့ဘူးအဲ့ဒီကြလို့ရှိရင် social security ကနေပါ Medicare ဆိုတဲ့အပိုင်းလေးရှိတယ်အဲ့ဒီအပိုင်းက ကိုစေယုံတည့်ရမယ်ဆိုလို့ရှိရင်ပြီးတယ်ပြီးတဲ့ခါကျလို့ရှိရင်အသက်ကလည်းကြီးလာပြီဟမ်လားနှလုံးယောဂရှိမယ်ဟိုယောဂရှိမယ်ဒီယောဂရှိမယ်ဆိုလို့ရှိရင်အဲ့ဒီ medical ကနေထောက်ပံ့
တူတာဆောင်တဲ့ American တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့နှီးပညာအလဲ့ပါ။စိုက်ပျိုးရေးပညာရှင်ဒေါက်တာချွန်ဝင်းနဲ့အတူဒေါက်ခင်မျိုးသက်ကဆွေးနွေးတင်ပြထားပါရရှင
်။ဆန်ကိုအဓိကစိုက်ပျိုးစားသုံးတဲ့မြန်မာနိုင်ငံမှာမြမရည်မြင့်နဲ့မကန့်ညီတဲ့တရုတ်နိုင်ငံကဆက်စပားမျိုးတွေနေရာယူနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးပါရှင်။မြမရည်မြင့်နဲ့မကန့်ညီတဲ့ဆက်စပါးမျိုးကဘာပါလဲမြမရည်မြင့်နဲ့ကန့်ညီပြီးနိုင်ငံတကာကရောမြမနိုင်ငံသားတွေပါနှစ်သက်ကြတဲ့စပါးမျိုးတွေအဆင်ပြေပြေစိုက်နိုင်ဖို့အတွက်ဘာတွေလုပ်ပေးဖို့လိုအပ်ပါသလဲစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပြပေးမှာပါ
ရန်ကန်တော်နဲ့နိုင်ငံတကာဈေးကွက်တွေမှာအများစုကိုကုစားပြုနေတဲ့ကျွန်တော်ကနိုင်ငံတွင်းမှာလည်းစားသုံးနေပြည်ပမှာနိုင်ငံဈေးကွက်မှာလည်းကျေးဇူးတင်ကိုကြောင်ကိုကြောင်နဲ့အမတာစပါမျိုးနဲ့ဆရာနှုံးကိုကြောင်ပြနေတဲ့ပေါ်ဆန်စပါနဲ့ပတ်သက်ပြီးတော့သုတေနလုပ်ငန်းတွေမျိုးတက်တဲ့လုပ်ငန်းတွေနိုင်ငံတော်ကမျိုးစိလုံလုံလောက်ပေးနိုင်တဲ့ဒေသမအလုပ်ကိုချက်ချက်ချင်းမှမျိုးစိလုံလုံလောက်ပေးနိုင်တဲ့ဒီလိုသုတေနမျိုးတွေကိုပဲကျွန်တော်တို့ကမျှော်လင့်နေတယ်လက်ရှိကျွန်တော်တို့ဒေသစပါမျိုးတွေပေါ်မှာအယုံဆိုင်တဲ့သုတေနမျိုးကိုကျွန်တော်လက်ရှိမှာမတွေ့ရပဲနဲ့ကျွန်တော်ဆက်မျိုးစပါနဲ့ပတ်သက်တဲ့ဒီရင်ဖိပါဝဈေးကွက်မရှိတဲ့ဒီဆန်မျိုးစပါနိုင်ငံသားမျိုးကိုဆိုမှနိုင်နေလို့ကျွန်တော်တို့ပြည်ပဈေးကြီးပိတ်ွယ်ပြီးတော့ဒီတွင်မှာမျိုးပွားတဲ့အဆင့်ကိုပဲသူတင်နာသဘောမျိုးကျေပြန့်လုပ်နေတဲ့ဒေသမားတွေကိုဖြန့်ဝေဖို့ရောင်းချဖို့လောက်ပဲနိုင်ငံတော်ရဲ့သူတင်နာစင်တာတွေမှာတွားပေးလုပ်နေတာတွေ့တဲ့အလုံးကိုအာရစရာမရှိပါဘူးအန်ချော်နေတဲ့နေသားမလို့တွေ့ရတယ
်ဟုတ်ကဲ့ဆန်မျိုးစပါနာမည်လေးပြောပြပေးပါစေ
နာမည်ကတော့ဆင်းရှူလီပါခင်ဗျာဆင်းရှူလီကတော့လွန်ခဲ့တဲ့2010ခေတ်ကစိုက်တာ5နှစ်ရှိပါပြီ
ဆံမျိုးစပါးဆိုတာပါပါလဲဆံ
ဆံမျိုးစပါးဆိုတာကျွန်တော်တော်ကူခဲခဲခဲနဲ့ကျွန်တော်တပည့်ရိုင်းနဲ့တပည့်ရင်နဲ့အဲ့ဒီမျိုးစိနှစ်ခုကိုတပည့်ရိုင်းဆိုတာကတော့တော်တော်ကူအောင်မြင်ခဲ့တယ်တပည့်ရင်အထက်ကောင်းတဲ့ဒီအမရစွာမျိုးနဲ့ချင်းချင်းပန်းပန်းဆက်ပြီးတော့အောင်မြင်တဲ့အထက်ကောင်းတဲ့မျိုးချရတဲ့ဖြစ်ကိုကျွန်တော်တို့ကဆက်ပြီးတော့လှုပ်ရတဲ့ခက်ခဲတော့နဲ့နဲ့တော့တိတ်ပညာရှင်တွေစူးစိုက်လှုပ်ရတဲ့မျိုးစပါးဖြစ်ပါလေ။သူကပို့ပြီးတော့နှစ်ဆလောက်ပို့ထွက်တယ်။ဆံမျိုးစပါးကိုကျွန်တော်တို့အလုံးခဲခဲခဲနဲ့ combination ဒီအထက်ကောင်းရတဲ့ combination တစ်ခုရဖို့ကိုဟိုလိုင်းအမလိုင်းဆိုရှိတယ်။သူက parental lines ဒီကလိုင်းတွေကိုဒီအဖိုနဲ့အမလိုင်းကိုတူပြီးရဝယ်ရပါလား။ဈေးကြီးပြီးဝယ်ရတယ်။ဝယ်ပြီးတော့မှကျွန်တော်တို့ကအဲ့ဒီမျိုးဘာမှကြီးမှာရှိတဲ့ channel မှာပွားပါတယ်ခင်ဗျာပွားတယ်ဝိမုံငူပွဲတော်တွေပါလို့ပြီးတော့ပွားတာပေါ့ဆရာမရေပွားပြီးတော့မှလည်းသမားကိုဝေတာပေါ့ဒီအဆင့်ပဲရှိသေးတယ်တကယ်တမ်းဖြစ်တင်တာကတော့ကျွန်တော်တို့ကဒီဆမစ်တော့အထင်ကြီးပါတယ်ဘယ်လိုလဲဆိုတော့ကိုယ်ပိုင်အဖိုလိုင်းအမလိုင်းမဝယ်ဘဲနဲ့တញ្ញရမဝယ်နဲ့ကိုယ်တိုင်းကိုယ်ပိုင်ကိုယ်နဲ့ဒေသနဲ့ကိုက်ညီတဲ့ငွားပြီးရေးမြေရာတိဥနဲ့ကိုက်ညီတဲ့အဖိုလိုင်းမိခင်ဖောက်တင်လိုင်းနှစ်ခုသာရမယ်ဆိုရင်တော့ပါရှူထမ်းတယ်လို့ပါပဲဗျတန်ဖို့ရှိတဲ့အနေထားပါပဲဒါပေမဲ့ယနေ့အထိကျွန်တော်တို့စူးစမ်းရတယ်ကျွန်တော်တူတူနာပြန်ရှင်စူးစမ်းရတယ်စူးစမ်းတော့လဲဆိုတော့ကျွန်တော်ပြောဆိုဘတ်ဂျက်ကလေးကနည်းချင်းလေးနဲ့စူးစမ်းလို့မရဘူးဒီဥစ္စာဘတ်ဂျက်ကိုလုံပုံအော်ပြီးတော့မှဖြစ်လာမယ့်ကိစ္စဖြစ်တဲ့ဒီနေ့အထိကိုယ်ပိုင်ဂျမဘီရဲ့ကိုယ်ပိုင်အဖိုးဖိုးလိုက်မှလိုင်းဆိုတာမရသေးဘူးမရသေးတဲ့အတွက်အခုကျွန်တော်တို့ကဒီကိုယ်နဲ့နှိဆက်တဲ့တူကစိတ်ပညာရှင်တွေထုတ်တဲ့အပေါ်လိုက်မှလိုင်းမျိုးကိုပဲဒီနေ့ဈေးကြီးပေးပြီးတော့ကျွန်တော်တိုင်းမြန်မာထုတ်လုပ်နေခြင်းဖြစ်ပါတယ်။ဒီဒီမျိုးစပါးကအဲဒီလိုခက်ခဲလို့တော့လေသူ့ရဲ့အချက်တစ်ခုကတော့အထာသုံးဆက်ဖို့လိုပဲတစ်ခါထိုက်ပြီးနောက်တစ်ခါနောက်ထပ်မှာကျွန်တော်ဆက်ပြီးသုံးလို့မရဘူးမျိုးပြည့်ဆက်ပြီးဆိုက်လို့မရတော့ဘူးတစ်ခါသုံးဆက်ဖို့လိုပဲတစ်ခါသုံးပြီးရင်သူကလွတ်ပြရမယ်အနေထားဆိုတော့နောက်နေ့ဆိုက်မဲ့လေသမားကနောက်တစ်ခါဆိုက်မဲ့အတက်ကိုမျိုးထပ်ပြီးတော့ဝယ်ရပါလေ Music Company တွေကဈေးကိုကျွန်တော်ပေးပြီးဝယ်ရတယ်ဆိုတော့အတိုင်းဒီလုံးကလိုအပ်တဲ့မျိုးပေါင်းတန်ပေါင်း30ကိုဘယ်လိုပဲကုမ္ပဏီကပြင်နိုင်မလဲဆိုတော့ပြီးစီရပါဘူ
းဒီဆင်းရွှေလီစပါးစိုက်တန်နဲ့ပတ်သက်ပြီးပြောပြပေးပါဆရာ
ရင်းမြေနေသားအပြင် तू ကဘယ်နေရာပဲကြိုက်လဲဆိုရင်ရာသီဥတုကောင်းမှုနေသာပြီးတော့ရင်းမြေတိုင်းကောင်းတဲ့ဆေးတောက်နေရာပဲကြိုက်တယ်ဆိုတော့စမောဘီရဲ့နေသားဆေးတောက်ကြည့်လိုက်တော့လေမီတာမှတ်တဲ့5000လုံးအများဆုံး5000လုံးရှိတော့ဆေးတောက်ဆိုက်တောင်မှတိုင်းမီရုံရဲ့5000လုံးပဲကိုစားပြုတဲ့ဒီစပါးအနေထားကိုကျွန်တော်တို့နိုင်ငံတော်ရဲ့ပြည်မှန်က တိကတိကဏအနေနဲ့ကိုကရှေ့ရှုဆောင်နေတဲ့အတွက်တော်လေးကိုကျွန်တော်တို့ကအများစုသော
အဆင်မပြေဘူး
နေတဲ့စပားတွေအတွက်ကတော်တော်လေးကိုကျွန်တော်တို့အားမရစရာဖြစ်ပါတယ
်ဟုတ်ကဲ့ဆရာ
ဒီစပားနဲ့ပတ်သက်လို့ကျွန်တော်တို့စပားရဲ့တန်ဖိုးကိုကျွန်တော်တို့တိတ်ပြီးတော့ထားပါတယ်ဘာလို့နေရာမှာထားမလဲဆိုရင်လူကြီးတိတ်သေးတဲ့ငါပေးချင်သွားတဲ့ TOP လိုအိန္ဒိယတီလိုလူကြီးတိတ်သေးတဲ့အခါမှာပောက်ကွဲတဲ့အခါမှာဆန်စပားလိုအပ်လာပြီဆိုလို့ရှိရင်တော့ဒီဆင်းရွှေလူစပားမျိုးကိုကျွန်တော်တို့ကတရားဒီမှာ200 300အထိတီးအောင်လုပ်ပြီးတော့ဒီငတ်မုတ်ပေးတံကနေတော့ဖြည့်ဆွမ်းလို့ရတယ်။တစ်ချက်ကသူကငတ်မုတ်တံကိုသူကဖြည့်စီနိုင်တော့လေသူရဲ့စားကောင်းတဲ့အရသာမှာကသူကဒီချက်ပြီးပြီးချင်းမှာပဲပြော့တယ်။ခဏအေးသွားပြီဆိုရင်သူကကြောက်ခဲလို့မာတယ်။ဆိုတော့သူကအဆင်မပြေဘူး။ကျွန်တော်တို့လောဆယ်တိုင်းပြည်မှာစားနေတဲ့လူများစုအတွက်ကတော့အဲဒီလိုမျိုးကျွန်တော်ဗမာစံပစံနေပဲအမတာလို့ကျွန်တော်တို့ကောစားမျိုးပဲစံဟိုပြောပြပြောင်းနဲ့ထားပြန်ထားတော့ညတော့တယ်ဗမာပြည်မှာဒီစပားနဲ့ပတ်သက်လို့ပတွင်းတွေ့တဲ့လူမရှိဘူးဘာလို့ဒီကျွန်တော်ဒီစပားကိုတူတာပြီးထုတ်လို့တော့စားတော့မှုမရှိတဲ့အတွက်ဒီဥစ္စာအခက်ခဲရတော့ဆက်လိုက်ဒီနေ့ထိတွေ့နေတာပဲညသမားဆိုက်ပြီးတော့ဝမ်းမဲ့လူမရှိတဲ့အနေထားပေါ့
ဟုတ်ကဲ့ဆရာတရုတ်ပြည်ကရတဲ့ဆက်မျိုးစပားဟာမြန်မာနိုင်ငံရဲ့ရေမြေရာသီဥရုနဲ့အဆင်ပြေပါသလားဆရာအခြေအနေဘယ်လိုရှိပါလဲ
ဒီစားတော့ genetic and environment ဆိုတော့တချို့နဲ့ပတ်ဝန်းကျင်တစ်ခုဆိုတာကဒီလိုပေါ့သူချင်တန်တဲ့နေရာပဲသူကအောင်မြင်သွားဖြစ်သွားတဲ့အတွက်တရုတ်ပြည်ပါရှိတဲ့ရာသီဥတုကအေးတယ်နေညာပူချိန်ကတော့ဒေတာရဲ့ latitude range ဥတုကစလို့လမ်းဝေးကွာတဲ့ဒေတာလာတဲ့မျိုးဖြစ်တဲ့အတွက်သူတို့ကကျွန်တော်ဘဝပြည်တဲ့ဆင်းလာတဲ့ခါကျတော့ဘဝညွာကအခုက temperature high temperature 35အထက်မှာရှိတယ်42လောက်ထိရောက်တယ်အဲ့တော့ဒီဘာဖြစ်လို့ဆိုတော့ရှမ်းပြည်ကလူကမကွေးတိုင်းကိုလာပြီးတော့လှုပ်တယ်လို့မခံစားနိုင်ခံစားနေတော့သူ့မှာဘာတွေနဲ့ပြလဲဆိုယောဂါတွေထူပြောတယ်ရွက်ညုပ်ယောဂါ၊ဇဘာကုတ်ကျိုးယောဂါ၊ကျွန်တော်ဇဘာရွက်ချောက်ယောဂါဒီယောဂါတွေကရောပြုံးပြီးတော့ကျွန်တော်တို့ဒီအေးတဲ့တံမှာရှိတဲ့ဇဘာကဒီအကျိုးခက်ချင်မှာဒီယောဂါတွေကပြိုးကင်းစတွေရတဲ့အဆက်ပြောက်တွေနဲ့ဇဘာဆိုင်ခင်းတစ်ချောင်းလုံးကအဆက်ပြောက်တွေနဲ့ကြွားလာပြီးတော့ခြောက်လာပြီးတော့အနံထွက်ချိန်မှာတကယ်ဇဘာရဲ့အနံကိုဖြည့်ဆည်းပေးမဲ့ရွက်တွေကအကုန်လုံးကဒီယောဂါတွေနဲ့ခြောက်နေတယ်စပားရွက်ချောက်တဲ့ခါကျတော့စပားကရွက်စိမ့်လန်းနေမှတာလည်းဖိုတိုဆင်သစ်ဆိုတဲ့အစာချက်လုပ်ခြင်းလုပ်ငန်းလုပ်လိုက်ပြီးတော့စပားရဲ့ဒီအဆင့်ဆန်တွေကိုဖြည့်ဆည်းနိုင်တာအဲ့ဒီအချိန်မှာခုနယောဂါတွေကတောက်တောက်လေးကျနေပြီဖြစ်တဲ့အတွက်ဒီအဆင့်ဆန်တွေကသူတို့ထွက်နိုင်တဲ့200ထွက်နိုင်တဲ့အဆင့်ဆန်တွေက200ထွက်နိုင်တဲ့အားလုံးကအခင်းတွေဖြစ်ပြီးတော့မှားကျတဲ့နှမ်းထွက်မကိုက်တဲ့အနေထားပေါ်ဆံပါရဲ့ဒါနဲ့လက်တွေ့ဒိုင်းပြည်တို့မှာခံစားနေရတဲ့အနေထားပဲကိုဒေတာနဲ့မကိုက်ကြည့်တဲ့မျိုးတွေကိုဒီမှာလာပြီးတော့စိုက်ပျိုးနေတဲ့အတွက်ဒေတာနဲ့ကိုက်ကြည့်တဲ့ကိုဒေတာမှာပုံပြင်ရွှေထုံးမဲ့မျိုးတွေကိုဒါရင်ကျွန်တော်တို့ကဥစားပေးပြီးတော့စိုက်တယ်မယ်ဒီကိုဒေတာမှာကိုက်မဲ့မိဘမျိုးတွေကိုဒါရင်ကုဒေတာလုတ်ပြီးတော့ဝိုင်မျိုးနဲ့ကိုမိဘမျိုးနဲ့ကိုဒေတာနဲ့ဆိုရင်တော့ဒီလောက်ထိကြီးမားတဲ့ပြဿနာတွေခက်ခဲတွေတော့ဒီအားလုံးရင်ဆိုင်ရမှာမဟုတ်ပါဘူး
စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့အနည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော
်။သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။ VOA ကလည်းတောက်ကြနေညသတင်းတွေကိုထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုအတွင်းလိင်လူချင်းလက်ထပ်နိုင်တဲ့အခွင့်အရေးကိုအမေရိကန်တရားရုံးချုပ်ကဒီကနေ့မှအတည်ပြုလိုက်ပါတယ်။ဒါဟာလိင်လူအခွင့်အရေးလှုပ်ရှားသူတွေအတွက်သမိုင်းဝင်အောင်မြင်မှုတစ်ရက်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ကာလအတွင်းတုန်းကတော့ဝါရှင်တန်နဲ့တခြားပြည်နယ်36ခုမှသာလိင်လူချင်းလက်ထပ်နိုင်တာပါ။အခုဒီတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တစ်ကြောင်အမေရိကန်ပြည်နယ်50လုံးမှာလိင်လူချင်းလက်ထပ်နိုင်တော့မှဖြစ်ပါတယ်ခင်ဗျာ။ဆိုမာလီယာတောင်ပိုင်းလေကုမျိုးကအာဖရိကတမကတပ်ဖွဲ့အခြေစိုက်စခန်းကိုအယ်ရှာဘက်စစ်သေးကြွတွေဝင်ရောက်တိုက်ခိုက်တာမှာအာဖရိကပူးပေါင်းတပ်ဖွဲ့ဝင်80ကျော်သေဆုံးခဲ့ပါတယ်။ဒီကနေ့ပြန်ဆော့ပိုင်းမှာစစ်သေးကြွတွေကဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားတစ်စင်းနဲ့ဒီအခြေစိုက်စခန်းရဲ့အဓိကဝင်ပေါက်စီကိုအရှိန်နဲ့မောင်းဝင်လာပြီးတဲ့နောက်ဘာရွန်ဒီတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့တာပါ။ပြင်းထန်နိုင်ငံတောင်ပိုင်းကဆက်ယုံကိုအကြမ်းဖက်တိုက်ခိုက်မှုအတွင်းလူတဦးခေါင်းပြတ်သက်ခံရပြီးတခြားတအူးကိုထိမ့်သိမ်းနိုင်ခဲ့ပါတယ်။အာရီပြဘာသာစကားနဲ့ရေးထားတဲ့ဒီအဝတ်နဲ့လွှမ်းခြုံထားတဲ့လူတဦးရဲ့ခန္ဓာကိုယ်နဲ့ဦးခေါင်းကိုရှာတွေ့ခဲ့တဲ့ဆက်ယုံဝင်းကျင်မှာလူညိုရင်းတုံ့ပြန်ချထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးယောဂကူးစက်ခံရသူအရေအတွက် 9,000 ကျော်ကနေ 9,000 လောက်ထိရှိလာပြီးလုံခဲ့တဲ့အပတ်တည်းမှာလူပေါင်း40လောက်တည်ဆုံးခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကညင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမန္တန်ဒါချမ်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။ VOA American အတန်ရဲ့စနေနေ့မနက်ဘက်အစီအစဉ်တွေကိုတော့ line meter 30 40 49ရာနဲ့ဖမ်းယူနားဆင်နိုင်ကြပါရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကို စင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.